Welcome to the Voice of America in Burmese.
ချစ်စွာသောသတ္တရှင်များမင်္ဂလာရှိတဲ့မနက်ခင်းဖြစ်ပါသည်မြား VOA American တိုင်းရဲ့2024ခုနှစ်ဩဂတ်စ်လ10ရက်ကျသပတေးမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ် VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါစတင်ထုတ်လွှင့်နေတာပါမနက်6:00ရက်နေ့ Connect တိုက်ရိုက်တင်ဆက်မဲ့အခု VOA မနက်ခင်းအစီအစဉ်ရဲ့အစီအစဉ်မှုအဖြစ်ကျွန်တော်ညဉ့်ညကြီးကတာဝန်ယူတင်ဆက်သွားမှာပါဗျာ
ရှိလေပိုင်းကျတဲ့တင်မာမှုရှော့ချရေးအတွက်တခြားနိုင်ငံတွေနဲ့အတူတန်တမာရေးအရာအပြင်းထန်ကြိုးပမ်းနေတယ်လို့အမေရိကန်ဆိုရတာဝန်ရှိသူတို့ကပြောပါတယ်။ရုရှားနိုင်ငံကခါစတေတာကိုယူကရိန်းဘက်ကကြီးကြီးမားမားရန်လိုတိုက်ခိုက်မှုလုပ်ခဲ့တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။နိုဘယ်ဆုရှင်မိုဟာမက်ယူနက်တာကျားသာပရင်းညပိုင်းဘင်္ဂလားဒေ့ရှ်ဂျာပြက်အစိုးရအကြီးအကဲဖြစ်နေကျန်းသစ္စာချိန်ဆဖို့အစီအစဉ်ထားပါတယ
်အဲ့လိုနောက်ဆုံးရသတင်းတွေအပြင် TNLA ထိန်းချုပ်ရာကုတ်ခိုင်ကိုစစ်ကောင်စီဘုံကျဲတိုက်ခိုက်နေတဲ့အကြောင်းနဲ့ချမ်းမြောက်စစ်စီအပေါ်နိုင်ငံတကာကသုတေသူတွေရဲ့အမြင်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒါအပြင်စကိုင်းတိုင်းရဲ့ဆစ်ဆောင်လူမှုအခြေအနေသတင်းပေးပို့ချက်ကိုလည်းထုတ်လွှင့်မှာပါနောက် American ရွေးကောက်ပွဲတွေမှာဒီပါကဝင်ရောက်ဆက်ဖက်မှုတွေရှိတဲ့နိုင်ငံရေးအသွင်ပြင်ရှင်းပြချက်ဗီဒီယိုလေးတင်ဆက်မှာပါ။ပတ်စဉ်ကဏ္ဍမှာတော့ Editor နဲ့ဆွေးနွေးကမ်းမှာ Federal မျှော်မှန်းချက်အလားအလာကိုဆွေးနွေးထားပါတယ်။တခါလူငယ်အစီအစဉ်ဖြစ်တဲ့ Gen Z နောက်တစ်ပတ်အတွင်းအားကစားသတင်းတွေကိုလည်းထုတ်လွှင့်မှုပြင်ဆင်ထားပါတယ်များ။အရင်ဆုံးတော့ဒီကနေ့မနက်ထိတ်တဲရောက်သတင်းတွေကိုကိုသားညုံကကြီးညာပေးပါအောင်များ။
ရှိလေပိုင်းဒေသမှာပြည်ခရီးကျေပြတ်မလာစေဘူးတခြားနိုင်ငံတွေနဲ့အတူအမေရိကန်ပြည်တော်စုအနေနဲ့တန်တမာရေးအရာပြင်းထန်ကြိုးပမ်းဆောင်ရွက်နေတယ်လို့တရအင်ဘူရောရဲ့အမျိုးသားလူမျိုးရေးကောင်စီပြောခွင့်ရသူဂျွန်ကာဘီကပြောပါတယ်။အီရန်နိုင်ငံနေနဲ့သူတို့ပြောဆိုနေတဲ့အတိုင်းရှစ်ဆက်လုပ်လာမယ်ဆိုရင်တော့အစ္စရေးနဲ့အမေရိကန်ကြိုးစည်းပွားကိုကာကွယ်ဖို့အတွက်ပြင်ဆင်ထားတယ်လို့လည်းဂျွန်ကာဘီကပြောပါတယ်။အရှိလေပိုင်းဒေသကိုအမေရိကန်စစ်သင်္ဘောနဲ့တိုက်လေအုပ်စုပို့ဆောင်တာတွေဟာဒီအတွက်ပြင်ဆင်တာဖြစ်တယ်လို့လည်းဆိုပါတယ်။အီရန်နိုင်ငံတွင်ဟာမတ်ရဲ့နိုင်ငံကောင်ဆောင်ဟန်နီယက်လုံးကျန်တက်ဖြတ်ခံခဲ့ရတဲ့နောက်အီရန်ကအစ္စရေးကိုအပြစ်တင်ပြီးတော့လက်တုံ့ပြန်မယ်လို့ယူဆချက်နဲ့အတူပဲဒေသတွင်းမှာတင်းမာမှုတွေတိုးနေပါတယ်။လေဘနွန်နိုင်ငံမှာရှိတဲ့ဟစ်ဘိုလာတပ်မှုထိတ်တန်းတပ်မှုကိုအစ္စရေးကလုံးကျန်ခဲ့တာကြောင့်လဲစိုးရိမ်ချက်တွေကပိုကြီးမားလာနေပါတယ်။အရှိလေပိုင်းဒေသတင်းမာမှုပြေလျော့လာစေဖို့ပစ်ခတ်ရက်စေးသဘောတူညီချက်တစ်ခုရရှိရေးမျှော်လင့်ပြီးတော့အမေရိကန်သမ္မတဘိုင်ဒန်ကလည်းအီဂျစ်သမ္မတနဲ့အင်ကာနီမှာစကားပြောဆိုပါတယ်။အီရန်နဲ့သူ့ရဲ့ကိုယ်ဝါးတွေကိုစစ်မျက်နှာပြင်ဆုံမှာရင်ဆိုင်ဖို့အတွက်အစ္စရေးဘက်ကအသင့်ရှိတယ်လို့အစ္စရေးဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံကော့စ်ဒေသကိုယူကရိန်းဘက်ကကြီးကြီးမားမားရန်လိုတိုက်ခိုက်မှုလုပ်ခဲ့တယ်ဆိုပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။ယူကရိန်းနဲ့နေချင်းဆက်နေတဲ့ရုရှားအနောက်တောင်ပိုင်းကကော့စ်ဒေသကိုနှစ်ရက်မြောက်ဖြစ်တဲ့ယူကရိန်းတပ်တွေဘက်ကစစ်ဖက်ရပ်ဖက်မခွဲဘဲလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်ဆိုပြီးတော့ရုရှားကောက်ဆောင်ကသူ့ရဲ့ဝန်ကြီးအဖွဲ့ကိုပြောဆိုပါတယ်။ဒါမဲ့လေကော့စ်ဒေသအနောက်ချမ်းနယ်ဇက်မှာတွေ့ရတဲ့အပျက်စီးတွေနဲ့ဆွတ်ပစ်ထားတဲ့တန်ကြပ်ကကားတွေရဲ့တီရှိမှုကိုကြည့်တဲ့အခါမှာယူကရိန်းတပ်တွေဟုတ်မဟုတ်ဆိုတာအတိမပြုတ်နိုင်ဘူးလို့အမေရိကန်ခြေစိုက်တဲ့စစ်ပွဲလေ့လာရေးအင်စတီကျူတခုကပြောပါတယ်။ယူကရိန်းကစီးနှင်းတိုက်ခိုက်ပြီးတဲ့နောက်မြင်ရတဲ့ပုံစံပြီးတော့ရုရှားစစ်ဘက်ဘလော့ဂါတွေဖြန့်နေတဲ့အဲ့ဒီဓာတ်ပုံကိုအဲ့ဒီဖွဲ့ကတင်ပြရှိပါတယ်။အပျက်စီးတော်ပြင်းများကိုကြည့်လို့ရှိရင်ယူကရိန်းဘက်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့ပုံရပြီးတော့မြေပြင်စစ်ဆင်ရေးလုပ်တဲ့ဆိုတဲ့အထောက်အထားမတွေ့ရဘူးလို့အဲ့ဒီဖွဲ့ရဲ့နေစဉ်အစီကံစာမှာဖော်ပြပါတယ်။ကော့စ်ဒေသယာယီအုပ်ချုပ်ရေးမှူးကတော့တိုက်ပွဲတွေအတွင်းထိခိုက်ဒဏ်ရသူတွေအတွက်သွေးလှူဒါန်းကြဖို့ဒေသခံတွေကိုတိုက်တွန်းနေပါတယ်။ရုရှားတပ်တွေဟာယူကရိန်းတပ်တွေကိုတရဲကောင်းပြပြတတနဲ့ခုခံတိုက်ခိုက်နေကြတယ်လို့လည်းအဲ့ဒီဒေသအုပ်ချုပ်ရေးမှူးကပြောပါတယ်။ရုရှားကာဝေးဌာနရဲ့ဩဂတ်စ်လ6ရက်နေ့ထုတ်ပြန်ချက်ထဲမှာတော့တင့်ကာစစ်တစည်းတန်းချက်ကရင်20ကျော်နဲ့ယူကရိန်းစစ်သည်300ကျော်ဟာရုရှားတွေကိုဝန်ရောက်တိုက်ခိုက်ပြီးမဲ့အပြင်းထန်ထိခိုက်ဆုံးရှုံးသွားကြတယ်လို့ဆိုပါတယ်။ရုရှားစစ်တပ်ကလက်နက်ကြီးတွေစစ်လေရင်တွေတုံးပြီးတော့ရန်သူယူကရိန်းတပ်ကိုရုရှားပိုင်တဲ့အတွင်းပိုင်းတဲ့ကိုအဝေးမခံခဲ့ဘူးလို့လည်းပြောပါတယ်။ယူကရိန်းတောင်ရှိသူတွေဘက်ကတော့ရုရှားခုလိုပြောဆိုမှုတွေကိုတုံ့ပြန်မှုတွေညှဉ်းဆန်းထားပါတယ်ခင်ဗျာ။ဗင်နီဇွဲလားသမ္မတယူကောက်ပွဲမှာသမ္မတနီကိုလတ်စ်မာဒူရိုဆူရကမတမာမှုတွေကျူးလွန်မှုချိုးဖောက်ခဲ့တယ်ဆိုတာမငြင်းနိုင်ဘူးဆိုပြီးချီလီသမ္မတဂယ်ဘရီယယ်ဘိုရက်ကဝေဖန်ပြစ်တင်ပါတယ်။လေဝဲဝါဒီချီလီသမ္မတဘိုရစ်ဟာဗင်နီဇွဲလားရွက်ကောက်ပွဲမှာမာဒူရိုနိုင်ရတယ်ဆိုတာကိုကနေဦးမေကွန်ထုတ်ခဲ့သူတူဖြစ်ပါတယ်။ဇူလိုင်28ရက်နေ့ကလုပ်တဲ့ရွက်ကောက်ပွဲရဲ့မဲရလာမှတ်တမ်းတွေကိုပွင့်လင်းမြင်သာမှုရှိဖို့ချီလီသမ္မတကတောင်းဆိုပါတယ်။မာဒူရိုဆိုရဟာရွက်ကောက်ပွဲပတ္တမမှုကျူးလွန်မှုစူးစမ်းခဲ့တာတန်တရာဖြစ်စရာတော့မလိုဘူးလို့ချီလီသမ္မတရကဒီသမ္မတနန်ဒိုဇင်းလာရှင်းလင်းပွဲမှာသတင်းတော်တွေကိုပြောဆိုပြီးဒါဟာသူ့ရဲ့ပုဂ္ဂလိကအမြင်ဖြစ်တယ်လို့ချီလီအစိုးရရဲ့ယက်တီချက်လည်းဖြစ်တယ်လို့ဆိုပါတယ်။သူတို့တကယ်နိုင်ရတယ်ဆိုရင်မဲရလာမှတ်တမ်းတွေကိုရှင်းလင်းလင်းပြသနိုင်ရမယ်လို့ပြောပါတယ် ဗင်နီဇွဲလားရွက်ကောက်ပွဲကော်မရှင်ကတော့မဒူရိုဟာမဲ 6.4 တန်းနဲ့နိုင်ရပြီးတော့အတိုက်ခံသမရလောင်းအက်ဒမန်ဒူဂွန်ဆလက်စ်ကမဲ 5.3 တန်းနိုင်ရတယ်ဆိုပြီးကြေညာခဲ့ပါတယ်။ဒါပေမဲ့လို့အတိုက်ခံသမရလောင်းဂွန်ဆလက်စ်ကအတိုက်ခံခေါင်းဆောင်မာရီယာမချန်ဒူကပါသူတို့ဟာမဲရည်အတွက်80ရာခိုင်နှုန်းကျော်ရရှိပြီးတော့မဒူရိုကိုအပြတ်တန်နိုင်ရတယ်ဆိုပြီးတော့ပြောနေပါတယ်ခင်ဗျာ။
မနေ့ကစီစဉ်လေးကို24နာရီထုံလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်တလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါရဲ့ရှင်လူလူမိတ်ဆွေရုပ်တလိုင်းကို Utelsat 70B Asia Bean Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုံလွှင့်ပေးနေပါရဲ့ရှင်
View American တိုင်းရဲ့ချာသာရီနေမနေ့ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်Nobel ဆုရှင်မိုဟာမက်ယူနက်စ်ဟာပြင်သစ်ကနေပြန်လာပြီးတော့ဂျာသာဘိနေညာပိုင်းမှာတော့ဘင်္ဂလားဒေ့ရှ်ဂျာပြတ်ဆူရအကြီးကဲဖြစ်တဲ့ကျန်းသက်စာဆူဘူးစီစဉ်ထားတယ်လို့ဘင်္ဂလားဒေ့ရှ်စစ်တပ်ကြီးကဲကကြေညာပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာဆန္ဒပြမငြိမ်သက်မှုတွေကြောင့်ဝန်ကြီးချုပ်ရှိခ်ဟာစီနာယာလူကထွက်တိုင်းပြည်ကထွက်ခွာသွားတဲ့နောက် Nobel ဆုရှင်ယူနက်စ်ကိုဂျာပြတ်ဆူရရဲ့ကြီးကဲဖြစ်တဲ့ဗိုလ်ချုပ်ကြီးဝေါ်ကာ ဦးဇမန်ကခန့်ခဲ့တာပါအစိုးရအလုပ်ကံခွဲရန်ချာရေးစနစ်ကိုစန့်ကျင်ဆန္ဒပြမှုတွေဟာကြီးမားကျေပြန့်လာပြီးတော့တိုင်းပြည်ကိုနှစ်ရှည်အုပ်ချုပ်လာတဲ့ဝန်ကြီးချုပ်ဟာစင်နာကိုစန့်ကျင်တဲ့အထိကိုဖြစ်လာခဲ့ပါတယ်။ဆန္ဒပြမှုအစောပိုင်းသတင်းပတ်တွင်းမှာပဲလူ300ကျော်သေဆုံးခဲ့ရတာပါ။အကြမ်းဖက်မှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူကင်တွယ်သွားမယ်လို့စစ်တပ်ကြီးကဗိုလ်ချုပ်ကြီးဇာမန်ကဗိုလ်တုံးနှင့်ရုပ်သံမေကွန်းထဲမှာပြောပါတယ်။အင်္ဂါနေ့မှာတော့သမ္မတမိုဟာမက်ရှာဘူတင်ကလွှတ်တော်ကိုဖျက်သိမ်းခဲ့ပါတယ်။ဒါကြောင့်မလို့ဂျာဗျအစိုးရဖွဲ့ဖို့ဖြစ်လာပြီးတော့ရွေးကောက်ပွဲသစ်ဘယ်တော့လုပ်မလဲဆိုတာကတော့ရှင်းလင်းလင်းမရှိသေးပါဘူး။ဂျာဗျအစိုးရကြီးကဲစီးပွားရေးပညာရှင်ယူနက်စ်ဟာနိုင်ငံတွင်းဆေးရမှုတိုက်ဖျက်ရေးအတွက်အသေးစားငွေချေးလုပ်ငန်းတွေဆောင်ရွက်ခဲ့မှုကြောင့်2006ခုနှစ်နိုဘယ်ဆုချီးမြှင့်ခံခဲ့ရပါတယ်။သူကဂျာဗျအစိုးရကြီးကဲခန့်ပြီးတဲ့နောက်ပထမဆုံးကြေညာချက်မှာတော့ဆန္ဒပြပွဲတွေအတွင်းကျောင်းသားတွေရဲ့အခမ်းအနားကိုချီးမွမ်းပြီးတော့အခြေအနေတွေအေးချမ်းတည်ငြိမ်လာစေဖို့တိုက်တွန်းပါတယ်။နောက်ထပ်အကြမ်းဖက်မှုတွေဖြစ်မလာစေဖို့နဲ့တိုင်းပြည်ထူထောင်ရေးကိုအလေးပေးပြောဆိုသွားခဲ့ပါတယ်။ဩစတြေးလျနိုင်ငံဗီယက်နာမ်မြို့မှာအကြမ်းဖက်တိုက်ခိုက်မှုပြင်းစင်မှုတစ်ခုကိုဖောက်ထုတ်ဖမ်းဆီးရမိတဲ့နောက်ဗီယက်နာမ်မှာကျင်းပဖို့ရှိတဲ့ Taylor Swift တိကျတာဖျော်ပြပွဲ၃ခုလုံးကိုဖျက်သိမ်းလိုက်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။ကမ္ဘာကျော် Pop ဆိုတော့ Taylor Swift ရဲ့နိုင်ငံတကာလှည့်ဒီတိကျတာဖျော်ပြပွဲအစိပ်ပိုင်းဖြစ်တဲ့ဗီယက်နာမ်မြို့မှာခုဂျာတာဘရီတောက်ကြနဲ့စနေနေ့တွေမှာဖျော်ပြပွဲရှိပါတယ်။ပွဲလုံးမဲ့ကစားရုံကိုအကြမ်းဖက်တိုက်ခိုက်မှုအစီစဉ်တစ်ခုကိုအနာဘင်ဘက်ကဖော်ထုတ်ဖန်းစီရမိပြီးတော့အားလုံးဘေးကင်းလုံခြုံရေးအတွက်ပွဲ၃ပွဲလုံးကိုဖျက်သိမ်းလိုက်ရတယ်ဆိုပြီးတော့ပွဲစီစဉ်သူကကြေညာပြီးလက်မှတ်တွေကိုတော့ငွေပြန်အမ်းမယ်လို့ဆိုပါတယ်။အဲ့ဒီပွဲစီတွေကိုတိုက်ခိုက်မှုစီစဉ်နေတယ်ဆိုတဲ့တန်တရားနဲ့လူ၂ဦးကိုဩစတြေးလျအနာဘင်ကဗိုလ်တုံးကြီးအစိုးပိုင်းမှာဖန်းစီပါတယ်။၁၉နှစ်အရွယ်အဓိကတန်တရားရှိရသူကိုဗီယက်နာမ်မြို့တောင်ပိုင်းကတန်နစ်မှာဖန်းစီရမိပြီးတော့နောက်တစ်ဦးကိုတော့မြို့တော်ဗီယက်နာမ်မှာပဲဖန်းစီရမိခဲ့တာပါ။တိုက်ခိုက်မှုဖြစ်လာနိုင်ချေပြင်ဆင်ဆောင်ရွက်မှုကိုသတင်းရရှိပြီးတော့အသက်19နှစ်အရွယ်တန်တရာရှိသူဟာဗီယက်နာမ်မှာလုပ်မဲ့ Taylor Swift ပွဲကိုပြတ်မှတ်ထားတာတွေ့ရတယ်လို့ Australia ပြည်ထရေးအများပြည်သူလူမျိုးရေးဆိုင်ရာညွှန်ကြားရေးမှူးကပြောပါတယ်။19နှစ်အရွယ်အဲ့ဒီတန်တရာရှိသူဟာ IS အဖွဲ့ကိုတစ္ဆာခံထားသူလို့လည်းသူကပြောပါတယ်။ဓာတ်ပစ္စည်းတွေကိုသိသိရမိတယ်လို့ဆိုပေမဲ့အသေးစိတ်ကတော့မပြောပါဘူး။ဗီယက်နာမ်မျိုးရဲ့ရဲချုပ်ကတော့အန္တရာယ်ရှိမှုမှန်သမျှကိုအတဏ္ဏဆုံးထိန်းချုပ်နိုင်ပြီလို့ဆိုပေမဲ့လုံခြုံရေးကတော့တိုးမြှင့်ထားတယ်လို့ပြောပါတယ်။ပွဲစီစဉ်သူတွေကတော့လက်မှတ်တွေကိုစေးရအတွင်းငွေပြန်ချီပါမယ်လို့ထုတ်ပြန်ထားပါတယ်။ဗီယက်နာမ်မှာလုပ်မဲ့ပွဲကိုတော့ Taylor Swift ပရိသတ်300,000လောက်လာမယ်ဆိုပြီးခန့်မှန်းထားကြပါတယ်။ပြည်ထောင်ငံမှာကျင်းပနေတဲ့2024ပါရီအိုလံပစ်ပြိုင်ပွဲမှာအမေရိကန်ပြည်အောင်စုကရွှေတံဆိပ်26ဆုငွေတံဆိပ်35ဆုကြီးတံဆိပ်32ဆုနဲ့စုစုပေါင်းစုစည်း93ဆုရပြီးတော့ထိပ်ဆုံးမှာရှိနေပါတယ်။တရုတ်နိုင်ငံကရွှေ25ဆုငွေ23ဆုကြီး18ဆုစုစုပေါင်းစုစည်း65ဆုရပြီးတော့ဒုတိယမြောက်နေရာမှာရှိပါတယ်။အဲ့နောက်မှာတော့ပြင်သစ် Britain, Australia, Japan, Italy နိုင်ငံတွေကစုရရှိမှုထိပ်ဆုံးစစ်နေမှာရှိနေကြပါတယ်။အချိန်နဲ့လိုက်ပြောင်းလဲနေတဲ့စုတစိရရှိမှုဇာတ်ကိုတော့ကျွန်တော် VOE မြန်မာပိုင်းအင်တာနက်ဆိုင်မှာ burmese.voenews.com မှာတွားရောက်ကြည့်ရှုနိုင်ပါတယ်။အားစားမျိုးစားပေါင်း32မျိုးပါတဲ့ပါရီအိုလံပစ်အားစားပြိုင်ပွဲတွေကိုဇူလိုင်လ26ရက်နေ့ကနေပြီးတော့ August 17ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။
ကြတာပရင်းနေနဲ့ထိတ်တန်းသတင်းတွေကိုကိုသားညုံကကြီးညာပေးကြတာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းတပြိုင်တည်းကြည့်နိုင်ပါတယ်အဲဒီမှာသတင်းဆောင်းပါးတွေတွေးဆမေးမြန်းခန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မီဝင်ရောက်ကြည့်ကြပါမယ်ခင်ဗျာခုကဆက်လို့သတင်းပေးပို့ချက်သုံးသပ်ချက်ဆောင်းပါးနဲ့ပတ်စံကဏ္ဍတွေကိုစက်တိုက်တင်ဆက်သွားပါမယ် ရှမ်းမြောက်စစ်ဆေးနယ်နိုင်ငံတကာသုတေသီတွေအမြင်မတင်ဆက်ခင်မှာ TNL ထိန်းချုပ်ရာကုတ်ခိုင်ကိုစစ်ကောင်စီဘုံကျဲတက်ခတ်နေတဲ့အကြောင်းနဲ့စတင်ပါမယ်။ရှမ်းမြောက်ဒေသမှာစစ်ကောင်စီဘက်ကလေကြောင်းတက်ခတ်မှုတွေပြင်းပြင်းထန်ထန်ဆက်ရှိနေတယ်လို့ TNL ဘက်ကပြောပါတယ်။ TNL ကသိမ်းယူထားတဲ့ကုတ်ခိုင်မျိုးကိုဩဂတ်လ9ရက်နေ့မှာစစ်ကောင်စီကလေကြောင်းကနေဘုံကျဲတက်ခတ်ခဲ့တယ်လို့သိရပါတယ်။ရှမ်းမြောက်တိုက်ပွဲနောက်ဆုံးအခြေအနေနဲ့ရှမ်းမြောက်ကစစ်ရေးအလားအလာတွေကိုဥဝင်းမင်းစုံစမ်းမေးမြန်းထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးစစ်ဌာနချုပ်ပါကြပြီးအခုနောက်ဆုံးရင်ဆိုင်တိုက်ပွဲတွေကျဲလာပေမဲ့လေကြောင်းဘုံကျဲမှုတွေကတော့အခုတနင်္လာတည်းကကုတ်ခိုင်မှာစပြင်းထန်ခဲ့ပြီးပုံတူးမှလည်းဆက်ဖြစ်လာတယ်လို့ TNL ဗိုလ်ချုပ်တာဖုံးကျော်ကပြောပါတယ်။ဒါအပြင် TNL ပြောခွင့်ရလွေးရည်ဦးကလည်းအခုနောက်ဆုံးကုတ်ခိုင်မှာလေကြောင်းထတ်တိုက်ခံရတာကိုအခုလိုရှင်းပြပါတယ
်။ဒီနေ့စစ်ကောင်စီကကိုခိုင်မျိုးကိုပဲဒီ jet fighter 20နဲ့ပြစ်ခတ်သွားတယ်လူထိခိုက်တာတော့မရှိဘူးတွေ့မဲ့အဆောက်အဦတွေနေတော့ပျက်စီးသွားတာမျိုးတွေရှိပါတယ်အရတာအများဆုံးတည်ရှိတဲ့နေရာကိုပဲဥတီတိုက်ခိုက်နေတာဖြစ်တယ်အကြောင်းမဲ့ဩဂုတ်လ9ရက်နေ့ဆန္ဒရဲ့အချိန်မှာကျွန်တော်အပြစ်သက်တဲ့အချိန်မှာလည်းစစ်ကောင်စီကပုံကျဲတိုက်ခိုက်တာမျိုးတွေရှိပါတယ်
အဲ့ဒီတော့အခုလိုဘာကြောင့်စက်တိုက်လေကြောင်းတိုက်ခိုက်မှုတွေထပ်ဖြစ်လာနေတာကိုတော့CDM ပုံမှုနာယောကအခုလိုသုံးသပ်ပြပါတယ
်ဒီလေကြောင်းတိုက်ခိုက်တာဟာမြောက်ပိုင်းဒေါ်လန်ရာစုတွေအထူးသဖြင့် TNL ရဲ့ထိုးစစ်အချိန်ကိုလည်းရပ်တန့်သွားအောင်တံပြန်ပြစ်မှတ်ထားတိုက်ခိုက်တာလို့လည်းယူဆရတယ်ပေါ့နော်ပြီးတော့ဒီရမခတိုက်စတန်တွေကိုကြားတယ်ဇက်တိုက်စုတို့အခုကြောင်မဲပါကြာသွားတာကြောင့်အထူးစစ်တပ်အတွင်းမှာလည်းအတော်လေးသက်ရောက်မှုကြီးတော့ကျွန်တော်သတိထားမိတယ်ခုဒီမြောက်ပိုင်း DNL MND ဒလိုင်းအင်အားစုတွေကဒီအောက်ပိုင်းကိုဆက်ပြီးတော့ဆင်းလာမှာကိုစစ်တပ်တွေမှာစိုးရိမ်မှုတွေရှိနေလောက်တယ်ဒါကြောင့်သူတို့ပြင်ဦးလင်းတကြောတွေမန္တလေးတကြောတွေမှာလည်းအပြင်းအထန်ခုခံစစ်တွေအပြင်းအထန်ပြင်ဆင်နေတယ်လို့ကျွန်တော်တို့သတင်းတွေကြားသိနေရတယ
်။ဒါအပြင်လာရှိုးကရှေ့မြောက်တိုင်းစစ်ဌာနချုပ်ရမခပြီးခဲ့တဲ့ပတ်စနေမှာနဲ့အခုကြောင်မဲကြပြီးဒေလီကြောင်တက်ခတ်မှုတွေပေါ်နောက် CDM ဗိုလ်ကြီးစင်ရောကလည်းအခုလိုထောက်ပြပါတယ
်။ကြောင်မဲကြပြီးတော့ကိုခိုင်ကတော့တောက်ဆောင်ကျဲတယ်ဒါမဲ့အဲ့လိုကျဲလေ MND တို့ရဲ့ထိုးစစ်ကရပ်သွားမှာမဟုတ်ဘူးပို့ပြီးတော့ပြင်းထန်လာမယ်ပြည်မဘက်ကပါကူးကွင်းတရားဝင် license ရလိုက်တယ်လို့အနေထားမျိုးကိုဖြစ်သွားမှာအဲ့ဒီနေ့လာရှိုးဘက်မှာတော့တိုက်ပွဲတွေညင်နေပြီမဲ့နောင်ကော်ကြီးခမ်းမှာ149မှာတော့တိုက်ပွဲဖြစ်နေတာတွေရှိပါတယ
်အခုနောက်ဆုံးဖြစ်တဲ့ဒီနောင်ကော်ကြီးဘက်ကတိုက်ပွဲအရေးပါပုံကိုလည်းပူကြီးစင်ရောကအခုလိုဆက်ထောက်ပြပါတယ
်နောင်ကော်ကြီးကဒီနောင်ချူရဲ့အရှင်းမြောက်ဖက်ကြမှာပေါ့နော်ကျွန်တော်ဒီနတ်လန်တောင်ခမ်းခြားတဲ့ကနောင်ကော်ကြီးပါခင်ဗျအရေးပါတာဆိုတော့ဒီနောင်ကော်ကြီးဘက်ကနေပြီးတော့စစ်ကောင်စီတပ်တွေချီတက်လာမဲ့အနေထားမျိုးကိုမဟာမိတ်အဖွဲ့တွေကတေချာအထိုင်ချပြီးတော့ပိတ်ဆို့ဖြတ်တောက်ဖို့လှုပ်ဆောင်နေပြီဖြစ်ပါတယ်ခင်ဗျ
တစ်ချိန်တည်းမှာရမခကြီးကြပြီးနဲ့ကြောင်မဲကြသွားတဲ့နေမှာပဲစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လိုက်မေကွန်းပြောတာမှာတော့ရှမ်းမြောက်မှာဆင့်မြင့်ရှော့တိုက်ဒုံးနဲ့ဒရုန်းပုံးတွေတွန်းခဲ့တာကြောင့်လုံခြုံရေးနယ်လာခုံလုံးတဲ့ပြည်သူတွေဘေးကင်းစုခွာခဲ့ရတယ်လို့ပြောထားပါတယ်ဒါပေမဲ့ KNDF KNDF မြို့သားကာကွယ်တပ်ဖွဲ့ဥက္ကဋ္ဌခွန်ပီ2ကအခုလိုသုံးသပ်ပါတယ
်အခုလိုမျိုးရမခကြီးတစ်ခုလုံးကြဆုံသွားရတဲ့အဓိကကြောင်းရင်းကတော့စစ်ကောင်စီတရီပေါ်မှာလူထုထောက်ခံမှုမရှိတဲ့အတွက်ကြောင်းပဲဖြစ်ပါတယ်လူထုတွေကအသဖွဲ့တွေကိုပေါ့နော်တရင်ပေးရမယ်စာတော်လိုင်းရေးအစိုးရကိုကူညီနေတယ်နော်စစ်ကောင်စီလိုလားတဲ့အရာမှန်တမျှကိုပေါ့နော်ဆန့်ကျင်ပြီးမှတအတွေထောက်ခံမှုတအတွေရိတ်ခါတအတွေတရင်တွေကိုပေါ့နော်လူတွေကမကူညီတဲ့အတွက်ပေါ့နော်ခုလိုမျိုးရရှိတဲ့ပွဲမှာလက်နေအားလေးလူရင်အားလေးရှေ့ရတာနဲ့အစစ်ကောင်စီတရီကကြဆုံရတဲ့အဓိကကြောင်းရင်းဖြစ်ပါတယ
်။တစ်ချိန်တည်းမှာဒီရမခကြပြီးတက်တွင်းရိုက်ခတ်မှုဆက်ပြင်းထန်လာတာပေါ့စစ်ကောင်စီတုံ့ပြန်တာဖြစ်နိုင်ပုံကိုလည်းဗိုလ်မှူးနောင်ယူကအခုလိုဆက်သုံးသပ်ပြပါတယ
်။ဒီစစ်တိုင်းစတန်ဒတ်ကြီးမှာအခေအားကြတဲ့ရမခတိုင်းကြသွားတာဟာဒီတိုင်းစတန်ဒတ်ချုပ်အဆင့်တစ်ခုကြသွားတဲ့အခါအများကြီးတည်ရောက်မှုကြီးကြီးမားမားဖြစ်တာကိုကျွန်တော်တွေ့ရတယ်။အခုတွင်ဒီတက်ပြဲမှာမကြည်လည်မှုတွေစီရကြီးကြီးတွေကြားမှာလည်းစိုးရိမ်မှုတွေကြီးလာတာတွေ့ရတယ်။လောက်ရကြီးစစ်သူတွေကြားမှာလည်းမကြည်နှက်မှုတွေပုံမှန်မြင့်တက်လာတဲ့ပြောဆိုမှုတွေကိုပုံများလာတဲ့အခါမှာတံပြန်တုံ့ပြန်တိုက်ခတ်တယ်ဆိုတဲ့အနေအထားတွေကိုပြသချင်တာလည်းပါမယ်လို့ထင်တယ်။ဒါကြောင့်လည်းဒီနောက်ပိုင်းမျိုးရွာဒေသတွေကိုပြစ်မှတ်ထားပုံကျတိုက်ခဲ့တာလို့ကျွန်တော်တို့ယူဆပါတယ
်။ဒါအပြင်ဒီရမခနဲ့ကြောင်မဲကြပြီးလက်ရှိရှေ့ဆက်ဖြစ်လာနေတာကိုလည်းကွန်ပီတူကအခုလိုဆက်သုံးသပ်အကြံပြုပါတယ်
။တမရော်ဖက်ကပေါ်တော့ဒါချက်ဆုံးထိခိုက်မှုတွေကအင်မတန်မှဆက်ဆက်ကောင်းပြီးမှဒီလိုတည်ဆုံမှုတွေအားလုံးရဲ့နောက်ွယ်မှာပေါ့နော်မင်းအွန်လိုင်းကိုထောက်ခံကာကွယ်တဲ့အရာပဲအခြေသေးတယ်ပေါ့နော်။တကယ်မင်းအွန်လိုင်းကအာနာသိမ်းတဲ့အပြင်တမရော်သားတွေကိုလမ်းမသွန်းဖို့လေဒီသူတွေကိုတပ်ဖြတ်ခိုင်းတယ်လို့ခုလိုမျိုးပြည်တွင်းစစ်ကြီးကိုပေါ်နော်ဖြစ်ပေါ်စေတယ်။ ကျွန်တော်တို့မြို့မြို့တွေရွာတွေပြည့်စည်တယ်လို့မကြာခင်မှာဒီထက်ပိုအပြင်ထံနဲ့တပ်ပွဲတွေရှေ့လာနိုင်တယ်ယမခမကဘူးပေါ့နော်အခြားသောဌာနချုပ်ပေါင်းများစွာကြာနိုင်တယ်အချိန်မျိုးကနေပြီးမှာပေါ့နော်ကာကွယ်ချက်ပို့ပေါ့နော်တပ်မတော်သားတွေဖက်ကမြောင်းလိုင်းကိုစန့်ချပြီးမှာဖြစ်သူတွေကိုကာကွယ်တယ်နိုင်ငံကိုကာကွယ်တယ်တပ်မတော်သားတွေဖြစ်ဖို့လိုတယ်ကြာအပြင်
DNA ဖို့ချုပ်တာဖုံးကျော်ကလည်းအခုလိုရမခစစ်တိုင်းဌာနချုပ်ကြီးနဲ့တမဆင်စကခဒါကစာပြင်ဒီဝါရီဝါကြလာတဲ့လက်ရှိစစ်ကောင်စီခေါင်းဆောင်မှုအားနေနေချင်းအားလုံးဝိုင်းတက်ရင်ဆက်ရနာရှင်ဖြုတ်ချဖို့အကောင်းဆုံးချိန်ပါလို့ပြောခဲ့ပါသေးတယ်ခင်ဗျဥပမေမေမြန်တင်ဆက်ခဲ့တာပါဗျာအခုတော့ရှမ်းမြောက်စီးရေနိုင်ငံတကာဘက်ကရောဘယ်လိုရှိမြင်သုံးသပ်လဲကြည့်အောင်ပါ လက်ရှိမြန်မာနယ်ဦးတော်လိုင်းရေးကအရင်ကပြပကဝေဖန်သုံးသပ်သူတွေကဘယ်တော့မှဖြစ်မလာနိုင်ဘူးလို့ပြောခဲ့ကြတဲ့အစုဖွဲ့တွေကြားစူးစီးညှိနှိုင်းဆောင်ရွက်နေတာကိုတွေ့မြင်နေရတယ်လို့စီးရေးလေ့လာသူအမေရိကန်ပတ်မောက်ခတူကသုံးသပ်လိုက်ပါတယ်စစ်ကောင်စီတပ်ရဲ့အခန်းကဏ္ဍကပိုပြီးကြာဆင်းလာဖို့ရှိတယ်လို့လည်းနောက်ထပ်နိုင်ငံတကာသုတေသီတူကပြောပါတယ်ဒါဒီအကြောင်းအရာတွေကိုတော့ကျွန်တော်က
င်မှုတွေရနေတယ်လို့ဝါရှင်တန်ခြေစိုက်စီးကျန်းကျန်သူ National War College ကပမောက္ခဆက်ခရီဘူဇာက VOE ကိုပြောပါတယ် MNDA ကိုကန့်တက် TNLA တအောင်းဘလောက်တက် AAR ခတ်တော်နဲ့ပြည်သူ့ကော်မတီတက် PDF တွေရဲ့စီးရေလှုပ်ရှားမှုတွေအပြင်ကချင်ပြည်နယ်မှာကချင်လက်မျိုးရေးတက်မတော် KIA ကထိုးစစ်တချို့ပြန်ဆလာနိုင်တာကိုသူကဥပမာပြုပါတယ
် We're also seeing really important gains by the Mandalay PDF
ဒုတိယအကြီးဆုံးမျိုးဖြစ်တဲ့မန္တလေးရဲ့မြောက်ဖက်ပိုင်းမှာဆိုရင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကအရေးပါတဲ့အောင်မြင်မှုတွေရရှိနေတာတွေ့ရပါတယ်။သူတို့ကဒေါ်ရဲတောင်တဲကနေထွက်လာနိုင်ပါပြီ။အခုဆိုရင်စင်ကူးမြို့ကိုတစ်စိတ်တစ်ပိုင်းထိန်းချုပ်ထားပါတယ်။ဒီမြို့ကမန္တလေးနဲ့ကချင်အကြားဆက်သွယ်နေတဲ့အဝေးပြေးလမ်းမကြီးပေါ်မှာရှိလို့ဒါကတကယ့်ကိုအရေးကြီးပါတယ်။ဒါကြောင့် KIA ကသာစစ်စင်ရေးတွေအပြည့်အဝပြန်လုပ်လာနိုင်မယ်ဆိုရင်စစ်ကောင်စီတပ်ကကချင်တောင်ပိုင်းကိုစစ်ကူတွေလွတ်ဖို့ကပိုပြီးခက်ခဲလာမှာပါ
Reinforcements and resupplies to Southern Kachin Overland
တုံးနေတောင်တွေတော်လိုက်မှာရုပ်ချီးဆိုသလိုစုဖွဲ့အသီးသီးကဖြန့်ကျက်လာနိုင်ကတိုက်ပြည်ရဲ့နိုင်ငံရေးအခင်းကျင်းမှာအပြောင်းအလဲတွေတွေ့မြင်လာသလိုစစ်တပ်အားနဲ့လာနေတာကိုလည်းလူတိုင်းကသိမြင်လာရတယ်လို့ဖမောက္ခအဖူဇာကရှုမြင်ပါတယ်။ဇွန်လ25ရက်ကတကြောပြန်ဆခဲ့တဲ့အခု2029စစ်စင်ဒုတိယပိုင်းမှာလဲစင်ကူမိုးကုတ်နောင်ချိုမုံမိတ်ကနေလာရှိုးလိုစစ်တိုင်းမြို့ကြီးထိမြောက်ပိုင်းညီနောင်နဲ့ PDF ပူးပေါင်းတပ်တွေကထိုးဖောက်လာနိုင်နေတာပါ
။ So we're seeing very concerted coordination.
ဆိုတော့လက်ရှိအခြေအနေကပြည်ပဝေဖန်သုံးတပ်သူတော်တော်များများကမြန်မာနိုင်ငံမှာဘယ်တော့မှဖြစ်မလာနိုင်ဘူးလို့ပြောခဲ့ကြတဲ့နီလန်းအနေနဲ့ဒီအစုအဖွဲ့အသီးသီးကြားစုစည်းညီညွတ်စွာနဲ့ညှိနှိုင်းဆောင်ရွက်နေတာကိုတွေ့မြင်နေရပါတယ
် and said would never happen in Myanmar
ရှမ်းမြောက်စစ်မြေပြည်မှာစစ်ကောင်စီတွေအရေးပါတဲ့အရှေ့မြောက်တိုင်းစစ်ဌာနချုပ်အခြေစိုက်ရာလာရှိုးမြို့ကိုထိန်းချုပ်ထားနိုင်ပြီလို့ MNDA ကိုကန့်တက်ကဇူလိုင်25ရက်ထက်ကကြေညာခဲ့တာပါအဲ့နောက်ပိုင်းတစ်ဖက်ပြန်လည်ကြီးညာချက်တွေနဲ့တူလာရှိုးမှာတိုက်ပွဲတွေဆက်ဖြစ်နေခဲ့ပြီးဩဂတ်လ3ရက်နေ့မှာ MNDA ကတိုင်းစစ်ဌာနချုပ်တစ်ခုလုံးကိုအပြည့်အဝသိမ်းပိုက်လိုက်ပြီးဆိုပြီးကြီးညာခဲ့ပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းအရှေ့မြောက်တိုင်းစစ်ဌာနချုပ်ကအရာရှိကြီးတွေနဲ့ဆက်သွယ်ပြတ်တောက်သွားခဲ့ကြောင်းဝန်ခံခဲ့ပြီးအတီပြူဆဲသတင်းတွေအရသူတို့အခေါ်တောင်းညန်းသူတွေရဲ့ဖမ်းဆီးထားကြောင်းသိရတယ်လို့ဩဂတ်5ရက်နေ့မှာသတင်းထုတ်ပြန်ပါတယ်ပမောက္ခအပူဇာကတော့စစ်ကောင်စီရဲ့တံပြန်အရေးယူမှုတွေဟာမအောင်မြင်ဘူးလို့ယူဆပါတယ်စစ်မှုထမ်းဥပဒေကိုအသုံးချပြီးလူသစ်စုဆောင်းပေမဲ့သူတို့ကိုအသေးခံဖို့တသက်အသုံးချနေတယ်ဆိုတာကိုတသားသစ်တွေကကောင်းကောင်းသိနေလို့စစ်မြေပြင်မှာလက်တွေ့အသုံးဝင်မှုလို့ဆိုပါတယ
် And they continue to rely on air attacks and
ဒီကြောင့်တိုက်ခိုက်မှုတွေနဲ့တာဝန်ပြည့်အမြောက်တွေကိုပဲဆက်ပြီးအားကိုးနေရပါတယ်သူတို့လက်လွတ်ဆုံးရှုံးနေရတာတွေအတွက်ဒေသခံပြည်သူတွေကိုဒဏ်ခတ်တာမျိုးပဲသူတို့လုပ်နိုင်ပါတယ်။နောက်ပြီးတော့စစ်တပ်ကိုကုတ်ခဲ့ရတဲ့စစ်ဗိုလ်ချုပ်တွေအကြီးတန်းအရာရှိတွေကိုအပြောင်းအလဲလုပ်တာတွေကိုဆက်ပြီးတွေ့မြင်နေရပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းတို့ကအသေးအမွှားကိစ္စတွေကအစလိုက်ပြီးပါနေရပါတယ်။ဒါကစစ်တပ်စောက်တီးရမရဖြစ်နေတာကိုပြနေတာပါ
။ Minong Klang and Sowin are increasingly micromanaging which is usually a sign of desperation
လူညတ်ဖို့ဝင်မြန်နေနဲ့ လက်ရှိနေရာများရဲ့လုံခြုံရေးနဲ့ဒါရခိုလိုနီ
အာနာဒိစကောင်းဆောင်ကတော့သူ့ရဲ့ August 5ရက်မင်းငွန်းနဲ့မှာတိုင်းသားအဖွဲ့အစည်းတွေပါဝင်ဆန္ဒသိမ်းတာကိုစန့်ကျင်နေကြတဲ့လက်နက်ကင်တိုက်ခန့်အင်အားစုတွေကိုအကြမ်းဖက်မှုတွေကျူးလွန်သူတောင်းညမ်းသူတွေအဖြစ်သုံးနှုန်းပြောဆိုပြီးတုံ့ပြန်ထားပါတယ်ပြည်တွင်းပြည်ပကစောင့်ကြည့်နေကြတဲ့စီးရေးနိုင်ငံရေးကျွမ်းကျင်သူတွေကတော့2029စစ်စေးဒုတိယပိုင်းနဲ့အတူစစ်ကောင်စီရဲ့ပကတိအခြေအနေကနိုင်ငံတော်မှာပိုပြီးအားနည်းလာဝယ်ရှိတယ်လို့သုံးသပ်ကြပါတယ်အမေရိကန်ညီညာရေး Institute USIP ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Jason Tower ကတော့အခုလိုသုံးသပ်ထားပါတယ
် The Myanmar military is in a much worse situation than it was 6 months ago
စစ်ကောင်စီကလွန်ခဲ့တဲ့6လကနဲ့ရှင်ပိုပြီးတော့အခြေအနေဆိုးသွားပါတယ်အဲ့ဒီမတိုင်ခင်6လကိုလည်းကြည်ရင်လည်းအဲ့လိုဆက်ဖြစ်နေတာကိုတွေ့ရပါမယ်။2022ခုနှစ်လောက်ကဆိုရင်တချို့ကမြန်မာပြည်ထဲမှာယင်းမျိုးနွယ်မှုတွေပြန်အစပြုဖို့စဉ်းစားထားသူတွေရှိခဲ့ပါတယ်။အခုချိန်မှာတော့အဲ့လိုမျိုးစဉ်းစားသူလုံးဝမရှိတော့ပါဘူး။လက်ရှိလုံခြုံရေးနဲ့စီးပွားရေးအခြေအနေအရဒါကလုံးဝကိုမဖြစ်နိုင်တော့ပါဘူး။စီရေးမှာဆိုရင်လည်းရှေ့တန်းမှာဘလို့မှအဖတ်ဆယ်များဖြစ်နေပါတယ်။မြောက်ရီမျိုးကိုပြန်ယူနိုင်ဖို့ထိုးစစ်စစ်စင်ရေးကြီးအကြီးအကျယ်လုပ်ပါတယ်။ဒါပေမဲ့အဲ့ဒီစစ်စင်ရေးကဘယ်ကိုမှခီးမပေါက်ခဲ့ပါဘူး။ချင်းမာလဲနေမျိုးတွေအများကြီးဆုံးရှုံးခဲ့ရပါတယ
် retake Niawadi and basically it got nowhere with it
စစ်ကောင်စီအနေနဲ့ရှင်းမာသူ့ရဲ့အားသာချက်ဖြစ်တဲ့လေကြောင်းတက်ခဲမှုလုံနိုင်စွမ်းမှာတော့အကန့်အသတ်တွေရှိလာနိုင်တယ်လို့ Jason Tower ကယူဆပါတယ်တစ်ဖက်မှာလည်းတိုင်းသားအဖွဲ့တွေကပိုးပြီးအင်အားကြီးလာပြီးနေမျိုးတွေကိုထိန်းချုပ်ထားကနေဆက်ဖြတ်ကျော်ဆက်ဆံရေးတွေကိုထိန်းညှိလာနိုင်တယ်လို့အိန္ဒိယတိုင်းပြည်တွေအပေါ်မှာဩဇာညောင်းတဲ့ဆက်ဆံရေးတွေတိစောက်ထားနိုင်တာမျိုးဖြစ်လာမယ်လို့သူကဆိုပါတယ်နိုင်ငံတကာကအမြင်တချို့မှာမြန်မာနိုင်ငံရဲ့အနာဂတ်နိုင်ငံရေးစနစ်မှာတက်မတော်အတွက်အခန်းကဏ္ဍတစ်ခုကမြဲရှိနေတဲ့ဆိုတဲ့ရှုမြင်ချက်တွေရှိနေသေးပေမဲ့လက်ရှိစီရေးအခြေအနေမှာတော့စစ်ကောင်စီဘက်ကအလှည့်ပြောင်းဖြစ်အောင်ပြန်လုပ်နိုင်မဲ့စွမ်းဆောင်ရည်မျိုးမတွေ့ရဘူးလို့ပမောက္ခအဘူဇာရောသူတေသီဂျေဆင်တာဝါကရော VOA ကိုသုံးသပ်ပြောကြားထားပါတယ်ခင်ဗျာ
ရှမ်းမြောက်ကစစ်စေးတွေပေါ်နိုင်ငံတကာပညာရှင်တွေရဲ့အမြင်တွေကိုကျွန်တော်ကပဲစူးစီးပြီးတော့တင်ပြခဲ့တာပါအခုလဲစစ်ရေးဆက်ဆက်နောက်ထပ်သတင်းတစ်ပုဒ်နဲ့ဆက်ပါမယ်ကမ်ပလူတောင်ပိုင်းကကြေးရွာတွေကိုစစ်ကောင်စီနဲ့ပြူစောတိအဖွဲ့ဝင်တွေပူးပေါင်းပြီးတော့အင်အား900လောက်ဝန်းကျင်ကစစ်ကြောင်းထိုးနေကြပြီးတော့ကြေးရွာ73ရွာလောက်ကနေနေမိရှုခိုင်းရတယ်လို့ဒေသခံတွေကပြောပါတယ်ကြေးရွာ15ရွာထက်မနည်းကဒေသခံတောင်းတဲ့ချီဟာလဲစစ်ရှောင်နေရပြီးတော့အဲ့ဒီစစ်ရှောင်နေထိုင်ရေးဆက်တောင်းနေတဲ့စေဝါတွေအရေးပေါ်လိုအပ်နေကြတယ်လို့ဒေသခံတွေကပြောပါတယ်ဒီကြောင်ရန်ကုန်ကသတင်းပေးပို့ထားတာကိုတော့မတ်တင်ကြီးထိုက်ကပြောပြပေးပါအောင်များ
ဇူလိုင်လနောက်ဆုံးပတ်ကနေစတင်ပြီးအင်အား900ကျော်ပါတဲ့စစ်ကောင်စီနဲ့ပြူစောတီပူပေါင်းအဖွဲ့ဟာကမ်ပလူမြို့တောင်ပိုင်းကိုနေမည်ရှင်းလင်းရေးစစ်ကြောင်းထုတ်နေပြီးကြီးရွာအတွင်းကနေအိမ်တွေကိုလည်းမီးရှို့နေကြတယ်လို့ဒေသခံတွေကဆိုပါတယ်ဩဂုတ်လ9ရက်နေ့မှာလဲကမ်ပလူမြို့နယ်တောင်ချန်းကရဲသွေးကြီးရွာကိုဝင်ရောက်ပြီးမနေ့ပိုင်းကတည်းကနေအိမ်တွေကိုမိရှို့ခဲ့တဲ့လူဒေသခံတဦးကပြောပါတယ်
။ကမ်ပလူတောင်ပိုင်းကျင်းတော့လက်ရှိကစစ်ကောင်စီကဒီကျွန်တော်ပေါ်ကြီးကလည်းဒီစော်ဒီရင်နဲ့ပေါင်းပြီးတော့အင်အား400 500လောက်ခုပွဲမှုလုပ်ပြီးတော့ကျွန်တော်ဒီမကုန်းဆန်းကုန်းတိုင်းနဲ့မကုန်းမင်းကုန်းညောင်စင်ကြီးဟိုတဲကုန်းအဲ့လိုအထိုင်ချတာတွေအခုဘန်ဂါလေးစောက်လုပ်ပြီးတော့ဒီလိုအထိုင်ချတာပြီးပြီးကြတော့စိတ်ပြေချောင်းရတဲ့ပြီးတော့14ရက်15ရက်လောက်ရှိလေကဟုတ်ဒီရတော့တောင်းတဲ့ကြာမီးချိုးတဲ့ရွာတွေကတော့စနစ်ကရှိသွားပြီလောလောဆယ်လောလောဆယ်စနစ်ကတော့အခုစစ်ကြောင်းကထွက်ခဲ့ပြီးအခုရဲသွေးရောင်ဝင်ပြီးတော့အခုမီးချိုးနေကြအခုအဲ့တိုင်းနေ3-4အိမ်လောက်ပဲပြန်တော့တယ်ဗျာဟိုကဟိုကတော့ပေလေကတော့ပြန်တော့ဘူးပုံကြောင်းနဲ့ဟိုကပဲပြန်တော့
တောင်ထက်ချီတဲ့စစ်ပေးရှောင်တွေအတွက်လက်ရှိမှာဝက်အထဲရိတ်ခံတဲ့စီးဝါတွေအရေးပေါ်လိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်စစ်ပေးရှောင်တွေကနေရာတစ်ခုမှာအတီးတကျစစ်ရှောင်ချရတာမျိုးမဟုတ်ဘဲစစ်ကြောင်းအခြေအနေအရချစ်ပြီးရှောင်ချရတာလို့ဆိုပါတယ
်ဇွာတွေနဲ့ရွာကြီးတွေအကုန်ရှောင်နေရတာဆိုတော့လူကြီးကတော့တောင်ထက်ချီကြောင်ရှောင်နေရတာဗျအကုန်လုံးကဒီစီးဥစ္စာသားနဲ့ရိတ်ခါအမမပါခဲ့ဘူးသွားလေးလေးပါခဲ့တဲ့လူသွားလေးလေးနဲ့ဒီရေရှိတဲ့နေရာလေးမိုးရတဲ့နေရာတော့ရေရှိတဲ့နေရာလေးမိကိုပြီးတော့ဒီနွားလေးလေးနဲ့ပေါင်းမှုလေးတွေလုပ်ပြီးတော့နေကြရတယ်အဲတိုင်တားလက်ဆက်ခဲ့တဲ့ပေါ့နေရာထိုင်ရတာလည်းဆက်ခဲ့ကြတယ်ဗ
ျစစ်ကောင်စီနဲ့ပြူစောတီတပ်တွေကကြီးရွာတွေအတွင်းကိုဒရုန်းနဲ့ပုံကျဲတာဟဝစာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်ဒေသခံတွေထိခိုက်သေးဆုံးမှုရှိနေပြီးထိခိုက်သူတွေကုသပေးနိုင်ဖို့စေဝါလိုအပ်ချက်တွေရှိတယ်လို့လည်းဒေသခံတွေကပြောပါတယ် စစ်ကောင်စီဘက်ကတော့အဲ့ဒီဒေသတွေမှာပြည်သူကာကွယ်ရေးတပ် PDF တွေရှိနေလို့နယ်မြေရှင်းလင်းရတာဖြစ်တယ်လို့ထုတ်ပြန်လို့ရှိပါတယ်။ဒီလိုနယ်မြေရှင်းလင်းမှုတွေကြောင့်စကိုင်းတိုင်းမှာစစ်ပေးရှောင်အရေးအတွက်ကနေစဉ်နဲ့အမျှတဖြည်းဖြည်းတိုးလာနေပါတယ
်။မတ်တင်ကြီးတိုက်ပြောပြခဲ့တာပါဗျာ။အခုတော့ VOA ရုပ်သံရှင်းပြချက်တခုတင်ဆက်ချင်ပါတယ်။အမေရိကန်နိုင်ငံရေးမှာပြည်ပကဝင်ရောက်ဆုတ်ဖက်မှုတွေကအခုနှစ်ပိုင်းတွေမှာလူတွေပိုးသတိပြုမိလာပြီးတော့မျိုးသားလုံခြုံရေးရွေးကောက်ပွဲမှန်မှန်ကန်ကန်ကျင်းပနိုင်မှုအပြင်အပြန်အလှန်ဆက်ဆက်မှုရှိနေတဲ့ကမ္ဘာကြီးမှာဒီမိုကရေစီရဲ့တကယ့်အဓိပ္ပာယ်ဆိုတာနဲ့ပတ်သက်ပြီးဆွေးနွေးစရာတွေဖြစ်လာနေပါတယ်။အမေရိကန်ရွေးကောက်ပွဲတွေမှာပြည်ပကဝင်ရောက်ဆုတ်ဖက်မှုတွေရှိတဲ့နိုင်ငံရေးအသွင်ပြင်ကို VOA ပုံပြရုပ်သံနဲ့ဆန်းစစ်ပြသွားမှာဖြစ်ပါတယ်။ဆက်နွယ်ပတ်သက်မှုတွေတိုးလာနေတဲ့ကမ္ဘာမှာပြည်ပနဲ့ပတ်သက်တဲ့ကိစ္စတွေ၊စီးမြင်တွေ၊လှဟင်းချက်တွေနဲ့စင်ကဲဖြစ်ပေါ်လာတဲ့စင်ခေါ်ချက်တွေအကြောင်းရှင်းပြထားပါရမညာ
2016သမရယူကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖတ်မှုကအစတရုတ်ရဲ့တစ်တော့လူမှုကွန်ရက်စာမျက်နှာမှာသတင်းတူသတင်းရောင်တွေဖြန့်လာအဆုံးအမေရိကန်နိုင်ငံရေးမှာပြည်ပကဆွတ်ဖတ်လွှမ်းမိုးမှုတွေကစိုးရိမ်စရာကိစ္စရပ်ဖြစ်ပါတယ်။ဒါပေမဲ့ဒီလိုနိုင်ငံခြားကပါဝင်ပတ်သက်မှုနဲ့ပတ်သက်ပြီးဥပဒေကြောင်းအရဘာပြောထားလဲကြည့်အောင်ပါစတင်တည်ထောင်တဲ့1984ခုနှစ်ကတည်းကစလို့မဲဆွယ်စည်းရုံးမှုတွေကိုစီးမင်းချမှတ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာဘယ်ပြည်ထောင်စုပြည်နယ်သို့မဟုတ်ဒေသန္တရရွေးကောက်ပွဲအတွက်မှနိုင်ငံသားတွေဘာမှမပေးရလို့တင်းတင်းကြပ်ကြပ်တားမြစ်ထားပါတယ်။နိုင်ငံသားမဟုတ်သူသို့မဟုတ်အမြဲတမ်းနေထိုင်ခွင့်ရသူမဟုတ်သူဆိုရင်ငွေကြေးအလူအကြံဉာဏ်ဒါမှမဟုတ်ဆုံးဖြတ်ချက်ချဖို့တစုံတရာကူညီလှုပ်ဆောင်ပေးလို့မရပါဘူး။နိုင်ငံရခြားကအစိုးရကော်ပိုရေးရှင်းနိုင်ငံရေးပါတီတွေဒီလိုဆောင်ရွက်မှုမလုပ်နိုင်အောင်လဲတားမြစ်ထားပါတယ်။အလားတူပဲရွေးကောက်ပွဲဝင်မဲ့သူတွေသူတို့ကိုယ်စားလှုပ်ဆောင်နေသူတွေအနေနဲ့ဒီလိုအကူအညီအလှူတွေကိုတည်တည်ကြည်နဲ့လက်ခံတာတွေတောင်းခံတာတွေမလုပ်ရလို့ဒီဥပဒေကတားမြစ်ထားပါတယ်။ဒီလိုတားမြစ်ရတဲ့ရွေချက်ကတော့ပြည်တွင်းနိုင်ငံရေးမှာပြည်ပဆော့ဖတ်မှုမရှိအောင်တားဆီးဖို့ဖြစ်ပါတယ်။နိုင်ငံကိုစတင်တည်ထောင်သူသမ္မတ George Washington နဲ့ Thomas Jefferson တို့ကတာကူးမဟာမိတ်တွေကိုသတိထားကြဖို့စတင်သတိပေးကလေးကစပြီးဒီမူဝါဒကိုကျင့်သုံးခဲ့တာပါ။ဒါပေမဲ့အချိန်ကြာလာနဲ့အမျှဒီမူဝါဒကိုလက်တွေ့ကျင့်သုံးဖို့ပူရှုပ်ထွေးလာပါလေ။ဥပမာအမေရိကန်ပြည်ထောင်စုအတွင်းလုတ်ကင်နေပြီးအမေရိကန်နိုင်ငံသားတွေဒါမှမဟုတ်နေထိုင်ခွင့်ရသူတွေဆုံးဖြတ်ပါဝင်နိုင်တဲ့နိုင်ငံခြားကော်ပိုရေးရှင်းကြီးတွေရဲ့လက်အောက်ခံပြည်တွင်းကုမ္ပဏီခွဲတွေကတော့ရွေးကောက်ပွဲတွေကိုကူညီနိုင်ပါတယ်။တရားရုံးချုပ်ရဲ့2010မှာဆုံးဖြတ်ချက်ချတဲ့နိုင်ငံသားများစည်းလုံးမှုစည်းမျဉ်းကရွေးကောက်ပွဲမှာနိုင်ငံခြားကဆွတ်ဖတ်လို့ရအောင်လမ်းဖွင့်ပေးတယ်လို့ဖြစ်ခဲ့ပါတယ်။မဲဆွေစီယူရီတွေနဲ့တိုင်းဟိုင်မပတ်သက်ပေမဲ့ရွေးကောက်ပွဲနဲ့ပတ်သက်ရင်ရီမန်းချက်တူတဲ့ PAC တွေကိုဝေကြီးလူရန်တာပဲဖြစ်ပါတယ်။မကြခင်တုန်းကတော့ပြပအလူရှင်တွေဟာရွေးကောက်ပွဲမဟုတ်တဲ့မဲပေးမှုလုံထုံးလုံနီးနဲ့ဥပဒေဆိုင်ရာကိစ္စရပ်တွေမှာလူရန်နိုင်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်ပါတယ်။ရွေးကောက်ပွဲလို့တော့အတိအကျပြောလို့မရပေမဲ့ရွေးကောက်ပွဲနန်းသမီးစီးတက်မှတ်တာလို့ရွေးကောက်ပွဲဆက်ဆက်ကိစ္စတွေမှာလူမှုစာနာခံယူပွဲကျင်းပတာမျိုးအကျုံးဝင်ပါတယ်။နိုင်ငံအများအပြားနဲ့ထူထောင်ထားတဲ့ကော်ပိုရေးရှင်းကြီးတွေကမ္ဘာသတင်းဌာနကြီးတွေရဲ့သတင်းစာမျက်နှာတွေနဲ့လက်ပတ်ဆက်နွယ်နေတဲ့ကမ္ဘာကြီးမှာပြည်ပဆွတ်ဖတ်မှုနဲ့ပြည်တွင်းနိုင်ငံရေးကြားခြားထားတဲ့စီးလေးဟာပို့ပို့ပြီးတော့ဝေဝါးလာပါလေ။မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။သတင်းကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေ၊မျောလင့်ချက်တွေ၊ပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA America အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။ VOA ရဲ့ချက်သံပရိနေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေလှည့်ကြပါပြီ။လူငယ်ကဏ္ဍ Gen Z နဲ့အားကစားအစီအစဉ်တွေမတင်ဆက်ခင်မှာ Editor နဲ့ဆွေးနွေးကန်းနဲ့ပြန်လည်ဆက်တင်ချင်ပါတယ်။မြန်မာနိုင်ငံရေးပြဿနာအလုံးရဲ့ဇင်းမြစ်ဟာလူမျိုးရေးကွဲပြားမှုကိုအခြေခံထားတဲ့နိုင်ငံရေးစနစ်ကြောက်ဆိုရင်မှားမယ်မဟုတ်ပါဘူးအလုံးဒန်းတူညီမျှတဲ့ Federal ပြည်ထောင်စုတည်ဆောက်ရေးကိုမျှော်မှန်းပြီးလွတ်လပ်ရေးရယူခဲ့ကြပေမဲ့လက်တွေ့ဖြစ်မလာဘဲနောက်ဆုံးဆက်နာရှင်စနစ်လက်အောက်ကျရောက်ခဲ့တာဖြစ်ပါတယ်အ
ခုလက်ရှိမှာဖက်ဒရယ်အရေးကိုတိုက်ပွဲဝင်နေတဲ့တိုင်းရင်းသားအင်အားစုတွေနဲ့အထူးသဖြင့်မျိုးဆက်သစ်ဗမာလူငယ်တွေကြားအပြန်အလှန်နားလည်ရင်းနှီးမှုရှိလာခြင်းဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးအလားအလာဘယ်လိုရှိပါသလဲဆိုတာကိုဒီတစ်ပတ်အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာဦးကျော်စန်းသားကိုမမျှသစင်အောင်ကမေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာ Federal စနစ်ကိုလူတိုင်းလူချင်းကြပါတယ်။ဒါပေမဲ့တချို့ကလည်းဒီပေါ်မှာစိုးရိမ်နေတချို့ကလည်းဝေဖန်ပါတယ်။ဒီတော့ဘယ်လိုပြောနိုင်မှာမလဲ
။ Federal စနစ်ကိုလူတိုင်းလူချင်းကြတယ်ဆိုတာအင်တာဘာဝကြပါတယ်။မြန်မာနိုင်ငံမှာတိုင်းသားလူမျိုးပေါင်းစုံနေထိုင်ရတဲ့တူကွဲပြားမှုတွေများတော့ Federal ပုံစံမျိုးထူထောင်ခဲ့ရင်တောင်းမယ်ဆိုပြီးတော့လွတ်လပ်ရပြီးကြတဲ့ဒီပုံစံနဲ့မှန်ခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့လည်းဖွဲ့စည်းပုံရေးဆွဲတဲ့ဦးချန်ထွန်းကို၌ကအဝန်ခံပြီးတော့ပြောရဲဆိုတဲ့အကြောင်းတမိုင်းတွေမှာရေးထားတာဖတ်ရပါတယ်အဲ့ဒါသူကဒါစတန်းဆောင်ဖက်ဒရယ်သာဖြစ်တယ်ကွာဇီဖက်ဒရယ်သာဖြစ်တယ်ဒါပေမဲ့လည်းတကယ်တကယ်မှာတော့ဘ ഹു ကချုပ်ကွိုင်တဲ့ဒီ unitary ပုံစံမျိုးဖြစ်တယ်ဆိုသူကဝန်ခံပြီးတော့ပြောခဲ့ပါတယ်ဘိုးကျော်အဆန်းကအဲ့လိုဖက်ဒရယ်စစ်ဖြစ်လူချင်းခဲ့ပေမဲ့တိုင်းသားနဲ့ညှိပေမဲ့ဘိုးကျော်အဆန်းတို့ကြဆုံသွားပြီးနောက်မှာတော့သူတွေကအဲ့လိုဖြစ်လာကြတယ်လို့ယူဆရပါတယ်ပူပြီးတော့ဆိုတာကအဲ62ခုနှစ်မှာဦးနွေရတာကိုပြန်ပြင်ဖို့ကြိုးစားတဲ့အခါမှာဗိုလ်ချုပ်နေကဖက်ဒရယ်ဟာပြည်ဆောင်စုပြုခွဲရေးယူဆဖြစ်တယ်ဆိုပြီးတော့အနာစင်လိုက်တော့လုံးဝဖက်ဒရယ်အရာပြတ်သွားတယ်ဒါကြောင့်လည်းပဲတိုင်းရင်းသားတွေရဲ့ပုံကမှုဖက်ဒရယ်တောင်းဆိုမှုကပူပြီးပြင်ထန်လာပြီးတော့တိုင်းရင်းသားလက်နက်ကိုင်ညာစုတွေအများကြီးပေါ်ထွန်းလာပါတယ်ဆိုတော့ဖက်ဒရယ်ကိုတိုင်းရင်းသားပြည်သူတွေကမျှော်မှန်းတောင်းတနေခဲ့ရတဲ့အိမ်ဖြစ်ပါတယ်ဆက်ဆက်ရှိဖြစ်ပြီးတဲ့နောက်မှာထွက်လာတဲ့ကျောင်းသားကောင်းဆောင်တွေလူငယ်တွေကဖက်ဒရယ်စတင်ကိုတကယ်လေးလာပြီးတော့တကယ်ပထမဆုံးသဘောပေါက်တဲ့လူငယ်တွေဖြစ်တဲ့ဆိုပြီးတော့အဲကရင်ကရင်ယူကောင်းဆောင်သူဖြစ်တဲ့ဖဒိုမန်းရှာကကျွန်တော်ပြောမှုပါတယ်အဲလူငယ်တွေကတကယ်နားလည်ရတယ်အဲဒီဟာဖက်ဒရယ်ကိုဆိုသိအားတက်စရာကောင်းလို့ဆိုတော့အဲဒီချိန်မှာစပြီးတော့မြန်မာလူငယ်တွေကဒီဟာကိုလက်ခံလာရဲဆိုတော့ကောင်းတဲ့သဘောပါဆိုတော့ဖက်ဒရယ်စနစ်ဟာမြန်မာနိုင်ငံရဲ့အနာဂတ်မှာညင်းညင်းညာတညညနေနိုင်ဖို့အတွက်ဖြစ်ပါတယ်ဖက်ဒရယ်စနစ်မအောင်မြင်ခဲ့လို့လေမြန်မာနိုင်ငံမှာဒီမိုကရေစီကြာဆုံးသွားတာဆရာနာရှင်စနစ်တလာတဲ့ဒီကြောင့်လည်းဖြစ်ပါတယ်ဆိုတော့ဒါကိုလူတိုင်းကလူချင်းကြရဲဆိုတာမထူးဆန်းပါဘူးအင်တာကောင်းတဲ့မြန်မာကျက်ဖြစ်ပါတယ်ဆိုရင်လေဆိုတာကလွတ်လပ်ရပြီကနေပေါင်းများစွာဆယ်စုနှစ်ပေါင်းများစွာကြိုးစားတာတခါမှမဖြစ်ခဲ့ဘူးဈေးဒါဒီဓာရီအများကြီးဖြစ်ခဲ့ရတယ်ထိခိုက်နေနိုင်မှုတွေအများကြီးဖြစ်ခဲ့ရတယ်ဆိုတော့ဒီကောဖြစ်ပါမလားဆိုပြီးတော့ဆိုရင်ကြတာဆိုရင်ကြလည်းတကယ်ကောင်းတယ်လို့ဖြစ်ပါလိမ့်မယ်ဝေဖန်ကြတဲ့လူတွေကတော့သူရဲ့တင်ကျန်းစုပဲဖြစ်မှာပါလေသူတို့ကဂျိုးစီဘွားတစ်ခုခုကြောင့်သူတို့ဝေဖန်ကြတာလည်းဖြစ်ကောင်းဖြစ်မှာပဲဒါကတော့ပြောရခက်ပါတယ်ဒါပေမဲ့အဓိကပြောလို့ရတာကတော့ဖက်ဒရယ်စနစ်ဟာတကယ်မြန်မာတဲ့စနစ်ဖြစ်တယ်ဆိုတာပဲပြောချင်တာဖြစ်ပါတယ
်ဟုတ်ပါတယ်ဒီစိုးရိမ်တာကတော့မတူကွဲပြားမှုတွေများလွန်းတဲ့ကိစ္စပါအဲ့တော့ဒီလူမျိုးစုအင်အားတွေကြားမှာဒီမတူကွဲပြားမှုတွေကိုညီညွတ်ဖို့အလားအလာဘယ်လောက်ထိမျှော်မှန်းနိုင်ပါလဲ
အဲ့ဒါကိုအဓိကပါပဲအဓိကလောလောဆယ်လို့ဆရာအခုလက်ရှိအခြေအနေမှာကြည့်မယ်ဆိုရင်စစ်ကောင်စီကအင်မတန်အင်အားဆုတ်ယုတ်ကြဆင်းလာနေပါတယ်ဆိုတော့ဒီတော်လိုင်းအင်အားစုတွေဘက်ကအလေးသာရမယ်စစ်ကောင်စီပြုတ်တော့မယ်တဲတဲလေးကျွန်တော်တို့ဒီသုံးသားချက်တွေအများကြီးရှိပါတယ်တချို့ကလည်းပဲအလျှော့မပေးသေးဘူးစစ်ကောင်စီကလူလွယ်ဘူးနဲ့မကြနိုင်ဘူးပြောတဲ့လူတွေရှိတယ်ဒါပေမဲ့လည်းရေဘူးရအဖြစ်ကြည့်ရရင်အခုဖြည်းဖြည်းတဖြည်းဖြည်းတော်လိုင်းအင်အားစုတွေဘက်ကနေပြည်တော်စင်ပိုက်မှုတွေပုံများလာတဲ့ဆရာတော့ဘယ်သူမှမငြင်းနိုင်တဲ့ကိစ္စပါအခုနောက်ဆုံးဆိုရင်လာရှုပ်ကိစ္စတော့ဘာလို့ကြားမှာပေါ့ဆိုတော့အဲ့တိုင်းရင်းသားတွေမတူကွဲပြားမှုရှိတာကလည်းပဲမတူကွဲပြားမှုရှိရဲ့သို့ပေမဲ့မတူကွဲပြားတာကိုအခြေခံပြီးတော့လက်ညှိုးထိုးပြီးတော့ပြဿနာဖြစ်နေတာကပြီးပြီးတော့အရေးကြီးပါတယ်ဒီလိုဖြစ်ရတာကလည်းပဲဒီစောစောကလည်းပြောခဲ့ပြီ diversity ပေါ့လေ identity politics ပေါ့အဲ့ဒီလူဟာဖြစ်နေတာဟာအဲ့လူတွေကိုတော့အပြစ်မပြောလို့ပါဘူးစနစ်ကကိုယ်နဲ့ကအဲ့လိုဖန်တီးကြရဲအဲ့လိုဖြစ်နေကြတာပါတရားကိုပြေပြောင်းနိုင်အောင်အများကြီးကြိုးပမ်းဖို့လိုပါတယ်အထူးသဖြင့်ရှမ်းမြောက်မှာပို့ဆိုတာပေါ့လေအဲ့မှာရှမ်းဘက်မှာဆွဲ KIA DNLA SSPB စသဖြင့်နေပြည်တော်အပြစ်ပဋိပက္ခဖြစ်နေကြတယ်လည်းရှိပါတယ်အေးပို့ဆိုတာကကျွန်တော်ဒီနေ့တင်းတင်းလာနေခုမနေ့တင်ပဲဒီကိုဆင်းမလာခင်မှာပို့ချုံမှုကြီးမြောင်လှရဲ့မိန်ကုန်းကိုကျွန်တော်နားထောင်ကြည့်တယ်အဲ့ဒီထဲမှာလည်းပဲသူကရှမ်းမြောက်မှာဆိုလို့ရှိရင်သူပြောထားဘယ်လိုပြောထားသလဲဆိုတော့ကျွန်တော်တင်းတင်းတောင်လိုက်ပြီးတော့မှတ်လိုက်မိတယ်မဖြစ်ကိုကန်းကဝင်တိုက်တယ်အဲ့မှာနေတဲ့လူတွေဟာများသောအဖြစ်ကသူတို့တွေကနည်းနည်းပဲရှိတယ်ရှမ်းတွေနဲ့ပလောင်တွေရှိတယ်စသဖြင့်ပေါ့လေပို့ကရင်တို့ကလည်းပဲ ပေါ်နဲ့ကရင်ကိုလည်းပဲဒါစီဆိုင်ကိစ္စမှာပြောတာဆိုအဲ့လိုဘသူတွေရှိရအောင်ဘသူတိုင်းဗမာတွေကိုကိုကနေရဖမ်းသွားတာလည်းရှိတယ်ကိုကလူမျိုးစုကနည်းနည်းသာရှိတယ်ရှမ်းဗမာပြောထားတော့ကျွန်တော်နားထောင်ရင်လည်းတကယ်တော့လူမျိုးရေးကိုသွေးထိုးပြီးတဲ့စကားမျိုးလို့ယူဆပါတယ်နိုင်ငံကောင်းဆောင်ကပြောတဲ့နေရာမှာဘယ်လူမျိုးနဲ့ဘယ်လူမျိုးတွေကိုဘယ်လိုဖြစ်လဲဆိုတော့ဘယ်ပြောအောင်လဲဆိ တဲ့စကားမျိုးပြောတယ်လို့လည်းပဲအတိတ်ပဲကောက်ယူရနိုင်တဲ့အခြေအနေရှိပါတယ်။ရခိုင်ဘက်မှာကြတော့ဟာရခိုင်မှာရခိုင်90ရခိုင်နှုန်းညာကုလူမျိုးကိုနှိစက်နေလို့ပြောတယ်။ဒါပေမဲ့သူတို့ကတန်ငန်းသားလို့မသတ်မှတ်တဲ့လူတွေကိုလည်းနဲ့တက်ဆင်ပြီးတော့တိုက်ခိုက်နေကြတော့သူကဘာမှမပြောတော့ဘူး။အဲ့လိုဟာရရှိတယ်ဆိုတော့ငကူကားမှလည်းပဲတန်ငန်းစနစ်ကြောင့်ဖြစ်လာတဲ့အထက်မှာနိုင်ငံကြီးခေါင်းဆောင်တွေကလည်းပဲနိုင်ငံကြီးသမားတွေကလည်းပဲသူတို့လိုချင်သလိုဆက်ရှုသွေးခွဲပေးတာတွေဖြစ်တဲ့တရားဒီလိုမတူကွဲပြားမှုတွေရှိနေတဲ့ဆရာကတော့အမှန်ပဲဖြစ်ပါတယ်အထူးသဖြင့်ဒီဆံမြောက်မှာလောလောဆယ်တွေ့နေရပါတယ
်နောက်တစ်ခုကဒီလူမျိုးကြီးဝါဒပေါ့ဒီဗမာကြီးစိုးရေးဝါဒရှိရဆိုတဲ့အပေါ်မှာအစွဲလန်းနေအပြောဆိုတွေလည်းရှိပါတယ်ဒါတွေကဘလောက်ထိအရေးပါပါလဲ
အဲ့ဒါလည်းပဲစိုးစောကလူပါပဲဒီလိုအမြင်ဖြစ်စေခဲ့တာပေါ့လွတ်လပ်ရပြီးကြတာဘိုးအစိုးရမှာကဗမာကအဓိကပဲကျုပ်ကံပြီးတော့နေခဲ့တဲ့ပုံစံမျိုးဖြစ်လာတယ်အဲဒါကြောင့်တိုင်းရင်းသားတွေနဲ့သူတို့အမြင်ချင်း꿰ကြတဲ့အမျိုးမျိုးဖြစ်လာတယ်ဒါမှလည်းအခုနောက်ပိုင်းမှာကတော့ကျွန်တော်အဲ့အတက်စီယာကောင်းတာတွေ့ရပါတယ် PDF တွေကတိုင်းရင်းသားအဖွဲ့တွေကလေ့ကျင့်ပေးတယ်သူတို့နဲ့အတူပေါင်းတိုက်ကြတယ်သူတို့နဲ့သိရင်းနှီးရှိကြတယ်အဲတော်တော်လေးဒီ PDF တွေနဲ့ PDF တွေကမြန်မာဗမာမျိုးဆက်သစ်လူငယ်တွေပေါ့လေပညာရလူငယ်ဒီလူငယ်တွေနဲ့တိုင်းရင်းသားကောင်းဆောင်တွေကြမှာပဋိပက္ခကျွန်တော်ဘာမှမကြဘူးအခုလောလောဆယ်ကြားနေတာတော့တိုင်းရင်းသားအချင်းချင်းကြမှာပဲနယ်မြေသူ့နယ်မြေငါ့နယ်မြေဆိုပြီးတော့ဖြစ်နေကြတယ်ဒါလေးတွေကတော့အဓိကကြည့်ရမယ့်ကိစ္စပါနယ်မြေဆိုတာကလည်းတနိုင်ငံလုံးဟာကိုယ့်နယ်မြေလိုပဲသဘောထားပြီးတော့လွတ်လပ်စွာသွားလာလှုပ်ရှားစီးပွားလုပ်ကိုင်နေလို့ရရင်ပြီးတာပဲဘာဖြစ်လို့ငါနယ်မြေလိုဆိုင်မှုကချင်ကြတာလဲဆိုလူမျိုးယဉ်ကျေးမှုအဖြစ်ဒါသူကြပင်ခွင်းကိုဖော်ထုတ်နိုင်တဲ့ပေါ်ဒီဟာကတော့အဲ့ဒီဟာကတော့ကောက်ွယ်ပေးရမယ်လားသူမလဲဟာသူနေမင်းမင်းမလာရဘူးငါမသွားရဘူးဆိုတာမျိုးလုတာမှလုံးလုံးဖြစ်မှာမဟုတ်တာအလုံးပြည်တော်စုနေမြေဆိုတော့အတူတူကနေရမှာပဲဆိုတော့ကျွန်တော်ထင်ပါတယ်ဒီကိစ္စဟာလည်းဗမာလူမျိုးကြီးဝါဒဆိုတာလည်းပဲဗမာတွေလည်းပဲတနင်္ဂနွေလုံးအနှံ့မှာပြန့်နှံ့နေထိုင်ကြတာပါပဲဆိုတော့အခုလူငယ်တွေကောင်းဆောင်လာတဲ့မျိုးဆက်သစ်တွေကဒီဟာကိုကောင်းသဘောပေါက်လာကြတော့တိုင်းရင်းသားတွေနဲ့အများကြီးရင်းနှီးမှုရှိလာတဲ့တိုင်းရင်းသားကောင်းဆောင်တွေနဲ့သူတို့နဲ့လေပွန်တဒီနေရတာကိုလည်းတွေ့ရတယ်ပြောကြဆွေးရတာဆိုကျွန်တော်ကတော့သိပြီးတော့အားရစရာကောင်းတယ်လို့ထင်ပါတယ်ဒီဟာလည်းပဲတဖြည်းဖြည်းပပျောက်သွားနိုင်ပါတယ်သိတော့အေးမကြည့်လာတော့ပါဘူးဆိုတာနဲ့
နောက်တစ်ခုကဒေတာလိုက်လူနည်းစုလူများစုနေမြင်အငင်းပွားတာတွေဒီဟာတွေမှာစူးစင်းညင်ညွတ်ဖို့အလားလား
အဲ့ဒါပြောတာပေါ့စောစောကပြောတာလည်းပဲအဲ့ဒီသူနေမြေငါနေမြေဆိုပြီးဟာဒီမြေကလေးကဟိုဘက်ကငါမင်းတို့ဒီဘက်ကမြေပုံမှာပဲနာမည်တက်လို့ရမှာဘွာလူတွေသွားလာတရားတော့အတူတူပဲမြေပုံမှာနာမည်တက်ဖို့အဓိကထားပြီးတော့ပြဿနာဖြစ်နေကြတာလားအဲ့ဒီလူမျိုးစုအသေးလေးတွေကကျွန်တော်အဲ့တော့ပဲပြောချင်တယ်အကုန်လုံးတညတထက်ပဲဆိုတော့ပြောခဲ့သလိုသူတို့ယဉ်ကျေးမှုသူတို့လွတ်လပ်ခွင့်သူတို့တိုက်သူတို့လုပ်ပါစီးပွားရေးနိုင်ငံရေးအဖြစ်ကြတော့အကုန်လုံးတန်းတူအဲ့ဒီနာမည်ကိုဖယ်ထားလိုက် identity ကိုဖယ်ထားလိုက်ကိုနိုင်ငံသားဆိုတပေါင်းနဲ့လုပ်အဲ့လိုအခွင့်အမျိုးစတင်နေတော့အကောင်းဆုံးပေါ့ဆိုတော့ဒီဟာလည်းပဲသိပြီးတော့ပြဿနာကြီးတော့မဟုတ်ဘူးသို့မဲ့သဘောထားကြည့်ပြီးတော့ဒါကိုနားလည်ဖို့လိုတယ်အချင်းချင်းလည်းပဲပုံသဘောပေါက်ဖို့လိုတယ်ခေါင်းဆောင်တွေကသဘောပေါက်သလိုအောက်ခြေကလူတွေလည်းပဲပြည်သူတွေလည်းသဘောပေါက်အောင်သူတို့ဒါပညာပေးဖို့ပျော်စီးဖို့လိုတယ်လို့ထင်ပါတယ်အဲ့ဒါ
အဲ့တော့အခုအချိန်မှာ NUG ရဲ့ရည်တည်ချက်ကပါဘ
ော NUG ပေါ်မှာကျွန်တော်မြင်တာကတော့တိုင်းရင်းသားတွေနဲ့အဲ့ PDF လူငယ်တွေနဲ့ချစ်ခင်ရင်းမှုကသိဂျင်းဒီနေ့တွေ့တယ်NUG နဲ့ဒီတိုင်းသား ERO တွေနဲ့တိုင်းသားလက်နက်ကိုင်အင်အားစုတွေနဲ့ဟာတလောက်ထိရင်းနှီးနှီးဖြစ်သလားဆိုတာကတော့သိပြီးတော့ရင်းနှီးမှုတော့ရှိပါတယ်သူကပြောတယ်သူကအများအားတညီတညွတ်တဲ့ဖြစ်ပါတယ်ဘာညာဆွေရောပြောရမယ်တချို့ဝေဖန်ချက်တွေမှာ NUG ဟာ NLD ရဲ့အစင်လာကိုဆက်ခံသလားဘာလားညာလားစသဖြင့်ပြောကြတယ်ဒါပေမဲ့ NUG ဘက်ကလည်းပဲဒီတခါတိုင်းသားကိစ္စတွေကိုသိပြီးတော့လိုက်လျောတဲ့ဟိုဟာတင်ထားရေးထားတယ်တွေ့ပါတယ်တိုင်းသားတွေဟာငါတို့လွတ်လပ်ရပြီးပြီးကြတဲ့ဟိုဖွဲ့စည်းဥပဒေစပါခဲ့တဲ့အတိုင်းပဲဆယ်နှစ်နေကြည့်ပြီးလို့သဘောမတူရင်ခွဲထွက်နိုင်တဲ့ပြည်နယ်တချို့သမထရမလားလို့အဲ့ဒီထင်မှငါတို့အမခံနိုင်ပါတယ်ညာပြောတာလဲတွေးရပါတယ်ဆိုတော့ NUG နဲ့သူတို့ကတော့ပို့ပြီးတော့ညီညွတ်အောင်တိစောက်ပေးဖို့လိုပါတယ် ဒီညမှာတော့အဓိကအဖြစ်တချို့ကြည့်ရရင်တော့ဘေးနိုင်ငံတွေပေါ်တယ်ဘေးနိုင်ငံဆိုတော့ကျွန်တော်တရုတ်ကိုအဓိကပြောချင်ပါတယ်သူဟာဒီတိုင်းရင်းသားတွေနဲ့အကုန်လုံးတညညတစ်ဖြစ်သွားမှာဟိုလူလာရလားတချို့ကသံတရားရှိကြတယ်မညီမညွတ်ဖျို့ဖျက်ဖြစ်နေလေသူတို့တည်းပူပြီးတော့ကောင်းနေဆိုတဲ့သဘောမျိုးရှိတယ်လို့သူတို့ယူဆပါတယ်ဘုံကြောင့်ဦးမြောင်းလိုက်ပေါ်မှာတော့သူတို့ဟာသိအင်ကြီးမရှိဘူးဒီလိုဘုံကြောင့်ဦးကြီးမြောင်းလိုက်ပြောရမှာတော့ဝါနဲ့တရုတ်ကိုတော့နာမည်တပ်ထုတ်ဖော်ပြီးတော့တခွမှသူပြောမသွားဘူးဒါပေမဲ့စောင်းမြောင်းပြီးတော့အများကြီးပြောသွားတယ်သူနည်းလောက်ပဲတရုတ်ကလည်းပဲဘုံကြောင့်ဦးကြီးမြောင်းလိုက်လို့အမြင်မကြည့်ဘူးဆိုတော့လူတိုင်းသိနေကြတဲ့ကိစ္စဖြစ်ပါတယ်ဆိုတော့အဲ့ဒီတော့သူတို့ကဘယ်သူအစားထိုးပြီးတော့လုပ်မလဲဒီညမှာအပြောင်းလဲလုတ်ခိုင်းနေရဲအဲ့ဒီအချိန်မှာ NUG နဲ့တိုင်းရင်းသားတွေအလုံးညီညွတ်ပြီးတော့သူတို့တကြီးတညတ်တက်လာမယ်ဆိုတော့တရုတ်ကလူလာပါမလားအဲ့ဒါလည်းပဲအရေးကြီးပါတယ်ဆိုတော့အချင်းချင်းညီညွတ်ဖို့ကတော့အဓိကပါပဲအဲ့ဒါကြီးရမယ်ကိစ္စလို့ပဲထင်ပါတယ်အ
ဲ့တော့ခုနကဟိုအစပိုင်းကပြောခဲ့သလိုပေါ့မြန်မာနိုင်ငံမှာ Federal Snake ကိုလူတိုင်းလိုချင်ကြပါတယ်ဒါပေမဲ့ဒီ Federal နဲ့ Democracy ရှင်ရင်ဘယ်ဟာကိုဦးစားပေးရပါမလဲ
ခုလုံးတော့ဒီငါတို့ခွေကောင်းတဲ့ပန်းလိုပဲတွဲနေပါတယ်ဒါပေမဲ့ Federal မရှိလို့ Democracy မအောင်မြင်တာဖြစ်တယ်လို့ပြောမှာဖြစ်ပါတယ်လွတ်လပ်ရပြီးတော့အင်္ဂလိပ်စီကအဲပါလီမန်ဒီမိုကရေစီစနစ်ကိုယူပြီးတော့အခြေခံပြီးတော့လုတ်ခတ်ရတယ်လုတ်ခတ်ပြီးမဲ့လည်းအဲဒီခါမှာတော့အလွဲမှမရှိမဲ့အဲ Federal မဖြစ်နိုင်ဘူးတိုင်းရင်းသားတွေရဲ့မကျေနပ်မှုကြောင့်အဓိကအဖြစ်ပြည်ထောင်စုကိုစစ်တပ်ကအနာသိမ့်စရာဖြစ်လာတယ်အနာသိမ့်ပြီးနောက်တိုင်းသားပုံကမှုတွေပူပြီးတော့အများကြီးဖြစ်သွားတယ်ဆိုတော့တိုင်းရင်းသားညီညွတ်ရေးပြဿနာအဓိကကြားတယ်အဲ့ဒီဟာပေါ်မှာအခြေခံပြီးတော့မှဒီမိုကရေစီကိုတည်မြောက်အောင်လုပ်ရမှာဖြစ်တယ်ဆိုတော့ဒီမိုကရေစီလို့ဘယ်လောက်ပြောနေပြောနေစောစောကပြောတယ်ပြဿနာတွေရှိနေတော့ဘယ်လိုဖြစ်ဖြစ်နေဥမာပဲလို့ထင်ပါတယ်အဲ့ဒါကတော့ပညာရှင်တွေလည်းပဲအဲ့လိုကြီးရပါတယ်မြန်မာနိုင်ငံရဲ့အဓိကပြဿနာသည်ဒီမိုကရေစီထွန်းအားရေးတဲ့Federal ပြည်ထောင်စုတိုင်းရင်းသားလူမျိုးစုတွေရဲ့ပြည်နာပြည်လည်ရေးဖြစ်တယ်ဆိုတော့တိုင်းရင်းသားလူမျိုးစုတွေရဲ့ပြည်နာပြည်လည်မှာဒီမိုကရေစီဆက်လက်ရှင်သန်နိုင်မယ်လို့ပြောကြပါတယ်ဒါပုံပြီးအဓိကကြရုံထင်ပါတယ
်ဟုတ်ကဲ့ပါဦးကျော်စံပါရှင်အခုလို့ရှင်းနေပြီရပ
ါတယ်3မှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ။ခုတော့ Gen Z season နဲ့ဆက်ပါမယ်ခင်ဗျာ။အာရှဒေသရဲ့ဖွံ့ဖြိုးဆုံးနိုင်ငံဖြစ်တဲ့စင်ကာပူနိုင်ငံမှာအလုပ်ရှာမယ်ဆိုရင်အပြိုင်ဆိုင်များတဲ့အတွက်တနေ့တနေ့အလုပ်နေရအများကြီးရှောက်ထားရှာဖွေဖို့လိုတယ်လို့လုပ်ငန်းအထွေထွေရှိသူကိုဖြိုးတင်အောင်ကပြောပါတယ်။တနေ့ကိုညအနည်းဆုံးအလုပ်နေရ20ရက်နေ50လောက်ထိဇွဲရှိရှိနဲ့စနစ်တကျရှာဖို့လိုတယ်လို့စင်ကာပူနိုင်ငံမှာ6နှစ်ကျော်အထွေထွေရှိခဲ့တဲ့သူကပြောတာပါ။စင်ကာပူနိုင်ငံမှာအလုပ်နဲ့နေထိုင်ခွင့်ရဖို့ကြိုးစားနေတဲ့ Gen Z လူငယ်တွေအတွက်ဘာတွေကိုပြင်ဆင်ထားတယ်လဲဆိုတာမက်ခင်လေးကမေးမြန်းထားပါတယ်ညာ။
ဟေး Gen Z တို့တချင်ရောက်ပြန်ပြီနော် Gen Z တို့ရေစင်ကာပူမှာအလုပ်လုပ်ချင်လို့လာမေးကြတဲ့ Gen Z တွေအတွက်စင်ကာပူမှာအလုပ်အကိုင်တွေဘယ်လိုရှာဖွေရမလဲဆိုတာကိုပြောပြပေးနိုင်တဲ့သူတယောက်ဖိတ်ခေါ်ထားတယ်
။ကျွန်တော်နာမည်ကတော့ဖြုတ်တင်အောင်ကျော်ပါ။ကျွန်တော်လက်ရှိစင်ကာပူနိုင်ငံမှာအလုပ်လုပ်နေရတော့6နှစ်ခွဲလောက်တော့ရှိပါတယ်။ကျွန်တော ပီကေဘာမီ Facebook page နဲ့ YouTube channel မှာလည်း knowledge sharing video တွေတင်လေးရှိပါတယ
်။အခုမှစပြီးတော့စင်ကာပူမှာအလုပ်ရှာဖို့ကြိုးစားနေတဲ့လူငယ်တွေအတွက်ဘာတွေကိုတည်ထားသင့်လဲ
။ပထမအဦးဆုံးဒီနိုင်ငံမှာသုံးတဲ့ဘာသာကောက်တည်ရမယ်ကျွန်တော်အင်္ဂလိပ်စကားပြောတယ်ပြီးလို့ရှိရင်မလေးစကားပြောတယ်ပြီးရင်တရုတ်စကားပြောတယ်ဒါပေမဲ့အင်္ဂလိပ်စကားကို communication ကောင်းကောင်းလေးလုပ်နိုင်လို့ဆိုရှင်ကျွန်တော်သူများတကယ်ဆက်လို့ရှိရင်အလုပ်ရဖို့အတွက် chance ပုံများတယ်ပြီးလို့ရှိရင်တိရမှာကျွန်တော်ဒီနိုင်ငံမှာဘယ် application တွေနေပြီးတော့အလုပ်ရှာရလဲဆိုတာကိုသိတင်တယ်ပြီးလို့ရှိရင်ဒီနိုင်ငံမှာဘယ်အလုပ်တွေကနိုင်ငံခြားသားတွေကိုလုပ်ခေါ်တာပုံများလဲဆိုတာကိုသိတင်တယ
်အခုဆိုရင်လေနိုင်ငံတကာမှာအလုပ်တစ်ခုရဖို့အတွက်ရှာဖွေရတဲ့ပုံစံတွေ platform တွေကလည်းမတူတော့ဘူးလေအဲ့တော့စင်ကာပူမှာလည်းအလုပ်ရှာတဲ့ပုံစံတွေကအရင်ကနေအခုဘာတွေကွာခြားမှုရှိနေလဲ
ဒီယထာပူလာတွေမှာပေါ့နော်တို့သတင်းစာတွေဝင်တယ်သတင်းစာတွေရောင်းနေနေရရှိတယ်အဲ့နေရာတွေမှာဝယ်ပြီးလို့ရှိရင်သတင်းစာတွေမှာပါတဲ့အလုပ်ကြော်ညာစာတွေကိုကျွန်တော်တို့ဖုန်းခေါ်ဒါမှမဟုတ် email ပို့အဲ့လိုနည်းနဲ့ကျွန်တော်အလုပ်ရှာတယ်ဒါပေမဲ့အခုနောက်ပိုင်းကကျွန်တော် application ဖြစ်တဲ့ job street တို့ indeed တို့ job db ပြီးလို့ရှိရင် first job linkedin ဒီလို application တွေကနေပြီးတော့ကျွန်တော်တို့လုပ်တွေလွှဲလဲကူရှာလို့ရတယ်
စင်ကာပူဆိုတာကနိုင်ငံတကာကလုပ်သားတွေအများပြားလာပြီးတော့အလုပ်ရှာတဲ့နေရာဆိုတော့အကျိုင်းဆိုင်မှုကလည်းအများများတယ်လေအဲ့တော့အဲ့လိုနေရာမှာအလုပ်တစ်ခုရဖို့အတွက်ဘယ်လိုတွေပြင်ဆင်ထားသင့်လဲဆိုတာကိုလည်းသူကပြောပြထားတယ
်ကျွန်တော်ဒီနိုင်ငံမှာအလုပ်ခေါ်တာဘယ်လိုများလဲများတဲ့ဟာမှာကိုချွမ်းကျင်တဲ့ဘိုင်ရောပါလားမ ပါဘူးဆိုလို့ရှိရင်ဒါကိုပြင်ပြရပြီးလို့ရှိရင်အလုပ်ရှာလို့ရှိလို့ရှိရင်လည်းတောက်လျှောက်တက်တက်မတ်တဲ့ရှာဖို့အတွက်လိုအပ်တယ်မှာ
နိုင်ငံတကာကလူတွေအလုပ်ရှာနေတဲ့ platform တွေဖြစ်တဲ့ LinkedIn တို့ Indeed တို့လိုမျိုး platform တွေကနေပြီးတော့အလုပ်ရှာမယ်ဆိုရင်ကိုယ့်ရဲ့ CV ကိုဘယ်လိုမျိုးတည်ဆောက်ထားသင့်လဲ
ဒီ CV ပြင်တဲ့နေရာမှာကျတော့ကျွန်တော်တို့ CV ကိုစာမျက်နှာကြီးအများကြီးမပြင်ဘူးစာမျက်နှာနည်းနည်းနဲ့တိတိယယလိုရင်းတူရှင်ကိုယ့်ရဲ့ CV ပေါင်းလက်ခံရရှိမယ့် HR မနေရာပဲဖြစ်တတိပဲဖြစ်ဖြစ်ဒီလိုလူမျိုးတွေကြီးလိုက်လို့ရှိရင်ကိုယ့်ရဲ့ CV မှာတော့လိုရင်းတူရှင်သူတို့လိုအပ်တဲ့ချက်လက်တွေနဲ့ကိုက်နေအောင်လို့ကျွန်တော်တို့ဂျူတင်ပြင်ဆင်ရတယ်တင်နိုင်မယ်ဆိုလို့ရှိရင်ကျွန်တော် Premium ကိုသုံးပါပရီးမီးယားကြောင့်ကျွန်တော်ပထမဦးဆုံးတစ်လမှာကျွန်တော် free ရတယ်။ Head now အကဲတစ်လအတွင်းမှာအလုပ်မရဘူးဆိုလို့ရှိရင်နောက်ထပ်တစ်လဝယ်လိုက်ဝယ်လိုက်လို့ရှိလို့ရှိရင်ကျွန်တော် company တွေကိုတိုက်ရိုက်စာပို့ပြီးတော့အလုပ်လုပ်လို့ရတယ်။ Premium ဆိုတာကကျွန်တော်ကျွန်တော်ဒီနောက်တစ်ဆင့်ပေါ့နော် upgrade လုပ်တယ်ကိုယ့်ရဲ့ profile ကိုလုံးဝ professional ဖြစ်ကြ upgrade လုပ်ပြီးတော့အလုပ်ရှာမယ်ဆိုတဲ့ပုံစံလေးပေါ့။အဲ့နေရာမှာကျွန်တော်တို့အဲကိုရထားတဲ့ဘွယ်တွေပြီးလို့ရှိရင်ကိုရထားတဲ့ certificate တွေကိုတက်ကျွမ်းတဲ့ပညာတွေအကုန်လုံးဒီ profile ထဲမှာထည့်ထားမှသာ။ဟိုအလုပ်ခေါ်တဲ့အလုပ်ရှင်ကတိတိကျကျလေးကိုယ့်ရဲ့ profile ကိုတွေ့မှာ။ဟောဒီလူကတော့ဒီ AI တက်ပါလားဆိုတဲ့ဟာကိုသိမှာ။အဲ့တော့ကျွန်တော်premium ဆိုတဲ့ဟာကိုဝယ်သုံးပြီးတော့ဒီကိုယ့်အစီမှာ profile မှာကိုယ့်ရဲ့တက်ကြွသမျှပညာတွေအကုန်လုံးဖြည့်ထား။ကိုယ့်ရဲ့ရရှိတဲ့စုတွေအဲအဲ့အကုန်လုံးဖြည့်ထားမယ်ဆိုလို့ရှိရင်ပို့ပြီးတော့ကောင်းပါတယ်။ပြီးလို့ရှိရင်နောက်တစ်ခုကကျကျွန်တော်အိန္ဒိယနေလှုပ်ရှာမယ်။အိန္ဒိယနေလှုပ်ရှာမယ်ဆိုလို့ရှိရင်ကျွန်တော်ဥပမာအနေနဲ့ accountant ကိုရှာမယ်ပဲထားပါတော့။ accountant ဆိုပြီးရိုက်ချလိုက်။ရိုက်ချလိုက်ဆိုလို့ရှိရင်ကျွန်တော် accountant အလုပ်တွေပေါ်လာတယ်။ပေါ်လာလို့ရှိလို့ရှိရင်ကျွန်တော်click နှိပ်လိုက်နှိပ်လိုက်လို့ရှိလို့ရှိရင်ကျွန်တော် company name ရှိတယ်။အဲ့ company name တွေကို copy ကူပြီးလို့ရှိရင် Google မှာခေါက်ခေါက်လို့ရှိရင် company ပေါ်လာပြီ။ company ပေါ်လာရှိရင်တို့ထဲကိုဝင် website ထဲဝင်လိုက်ဝင်လိုက်ပြီးလိုက်ရှိလို့ရှိရင်ကျွန်တော် HR mail တွေဒါမှမဟုတ် company ကို pay ပို့လို့ရတဲ့ email တွေရှိတယ်။ဒါအဲ့ email တွေကို copy ကူမယ်ပြီးလို့ရှိရင်ကျွန်တော် Gmail ကနေပြီးတော့ပြင်ဆင်ထားတဲ့ CV နဲ့အတူကျွန်တော်အလုပ်ကိုတန်းလျှောက်လို့ရတယ
်။အလုပ်ရှင်နေနဲ့ interview တဲ့အခါမှာရောဘယ်လိုမျိုးပြင်ဆင်ထားသင့်လဲ?
Job description ဆိုတာရှိတယ်။အဲ့ဒါကိုတိတိကျကျလေးဖတ်ပါသာသူအလုပ်ရဲ့လိုအပ်ချက်ဒီလိုအပ်ချက်ကိုကတိတိကျကျလေးနားလည်မှသာကျွန်တော်အင်တာဗျူးတဲ့အခါမှာပို့ပြီးတော့တက်လက်လက်နဲ့ချောချောမူနဲ့ကိုကကိုယုံကြည်မှုရှိပြောနိုင်မှာဖြစ်ပါရဲ့
နောက်တစ်ခုကလေနေထိုင်ခွင့်ရဖို့အတွက်အင်တာဗျူးလုပ်ထဲကဘလို့ရင်းမေးထားတင်တယ်ဆိုတာကိုလည်းသူကအကြံပေးထားတယ
်ပုံမှန်အဖြစ် aspect ကတော့နှစ်နှစ်တက်တန်းရှိတယ်နှစ်တက်တန်းရှိတယ်ဒါပေမဲ့ကိုကမခက်ခင်မှာသူတို့ကိုယ့်ရဲ့ aspect ကို MOM ဆိုတဲ့နေရာကိုတင်ရတယ်အဲ့လိုတင်ပြီးသွားရင်ဆိုတဲ့ဟာကိုသူတို့မေးပါကဲတင်ပြီးသွားပြီဆိုလို့ရှိရင်ကျွန်တော် MOM မှာအများဆုံးကြာမှာကျွန်တော်နှစ်ပတ်ပဲကြာတယ်။အဲ့တော့ဒီနှစ်ပတ်အတွင်းမှာကိုကဒီလက်ရှိစင်ကိုနိုင်ငံမှာရှိနေရဲ့ဇလိဆိုလို့ရှိရင်တော့နေလို့ရတယ်။ဒါပေမဲ့သူတို့ကလည်းတိကျမေးမင်းတို့ငါရဲ့ pass ကိုတင်ပြီးသွားပြီလား။ဒါကိုယ့်ဘက်ကခိုင်မအောင်လို့လုပ်ရအောင်။ချိုးရကြတော့ okay မင်းကိုခန့်ပြီ။ဒါပေမဲ့ pass ကမတင်ရသေးဘူး။အဲ့လိုမျိုးခါရရှိတယ်။အဲ့တော့ကျွန်တော်အလုပ်ခန့်ပြီဆိုကြရ my pass ကိုဘယ်နဲ့တင်မှာလဲဆိုတာတိကျမေး
။ agency တွေကနေတစင်အလုပ်ရှာမဲ့သူတွေအတွက်စောင်းရင်ရှောင်းရင်ကဘာရရှိလဲ
။ agent နဲ့လာတယ်ဆိုလို့ရှိရင် okay ကိုက agent တွေကပြောတယ်အမင်းတို့ဟာတော့တင်လိုက်ပြီအစိုးရတင်လိုက်ပြီအားလုံးပတ်စံပြေးပြီအဲ့လိုမျိုးတော့အဆင်မပြေဘူးအဲ့တော့သူတို့လည်းပြောတာ agent တွေလည်းပြောတာ okay မင်းတို့ငါတို့ဟာတင်လိုက်ပြီဆိုလို့ရှိရင်ကျွန်တော် deposit အနေနဲ့ဘယ်လောက်ပေးမလဲဥပမာ agent က2000ပေးရတယ်ပဲဒါကျွန်တော် okay deposit အနေနဲ့ငါ900ပေးမယ်အဲ900ပေးလိုက်ပြီဒါမင်းတို့တင်ပြီးသွားပြီအဲ့တင်ပြီးသွားလို့ pass ကြပြီကိုယ် expert ပဲဖြစ်ဖြစ်ဘောပါမယ်ပဲဖြစ်ဖြစ်ဆိုကျွန်တော် pass ကြပြီဆိုလို့ရှိရင်ကျွန်တော်ဒီ single နိုင်ငံမှာနေထိုင်ခွင့်ရပါတယ် okay pass ကြပြီဆိုလို့ရှိရင်ကျွန်တော် IPA letter ဆိုတဲ့ဟာကိုပေးတယ်IP letter ဆိုတာကြတော့ကျွန်တော်အဲကျမ်းပြပြရမယ်ဆိုလို့အလောက်ခန့်တာပေါ့နော်အလောက်ခန့်တာကိုယ့်လက်ထဲရောက်ပြီးဟေးဆိုလို့ရှိရင် okay မင်းတို့ငါ့ကိုကျန်တဲ့ balance ပေးမယ်ဆိုပြီးတော့ခြေလိုက်မယ်ဆိုလို့ရှိရင်ကိုယ့်ဘက်ကလည်း safe ဖြစ်တဲ့အားလုံးပဲကံကောင်းကြပါသည်လို့ဆုတောင်းပေးလိုက်ပါတယ
်ကေဂျင်စီတို့ရေဒီတစ်ပတ်တော့ဒီလောက်ပဲနော်ရှေ့တစ်ပတ်ဒီကြားလို့ရှိရင်လည်းဂျင်စီတွေအတွက်ဂျင်စီရှိနေတာမဟုတ်လို့ဆက်ဆက်စောင့်ကြည့်ကြပါအောင်နော်တတ်တာ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
VOA ရဲ့အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်လေးနဲ့နောက်ဆုံးရသတင်းတွေကို www.voanews.com မှာလည်းအချိန်မရွေးပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာအခုတော့တပတ်အတွင်းအားကစားအစီအစဉ်လှည့်ပါ2024ပါရီအိုလံပစ်ပြိုင်ပွဲမှာတော့ပြင်သစ်နိုင်ငံသားလီယွန်မာချန်ကရွှေတံဆိပ်တွေအများဆုံးရထားပါတယ်American ဂျွန်မာသမားဆိုင်မွန်ဘီလ်စ်ကလည်း American အသင်းအတွက်ဒီနှစ်မှာရွှေတံဆိပ်တွေပြန်ယူနိုင်ခဲ့ပါတယ်။ဒုတ်ထောက်ကုံပြိုင်ပွဲမှာတော့ Sweden နိုင်ငံသား Duplantis ကကမ္ဘာစံချိန်တင်လိုက်ပါတယ်။ Paris Olympic ပြိုင်ပွဲဘက်ကတပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ။
ဒီနေ့နိုင်ငံမှာကျင်းပနေတဲ့2024 Paris Olympic အားကစားပြိုင်ပွဲကတော့အခုဆိုရင်ဒုတိယသတင်းပတ်ထဲကိုရောက်လာနေပြီးတော့စူးစိမ်းရရှိမှုအနေထားမှာတော့ American နဲ့တရုတ်တို့အကြိတ်နဲ့ထိတ်ကနေဖြေနေကြပါဗျ။အ အဲ့နောက်မှာတော့အိရှင်၊ပြင်သစ်၊ဩစတြေးလျ၊ဗြိတိန်၊ဂျပန်၊ထောင်ကိုရီးယားတို့ရွှေစိတ်ဆယ်ခုစီတက်မနေရပြီးတော့နောက်ကနေလိုက်နေပါတယ်။အမေရိကန်ကတော့ရေကူး၊ဂျွန်ဘာ၊ပြေးခုံပြေးမှာရွှေစိတ်တွေအများပြားရထားပြီးတော့တရုတ်နိုင်ငံကတော့တနက်ပြစ်ဒိုင်ပင်၊ဇွဲနဲ့တက်လက်စတာတွေမှာရွှေ၃ခုထက်မနေရထားပါတယ်။ဒီနေ့ Olympic ပြိုင်ပွဲမှာအောက်စားသမားတွေကထူးထူးခြားခြားအောင်မြင်မှုတွေရထားတာတွေကိုကြည့်ရရင်တော့ American ကရေကူးချန်ပီယံ Katie Ledecky ဟာအမျိုးသမီးမီတာ800နဲ့1500အလုပ်ခုပြိုင်ပွဲတွေမှာရွှေစိတ်တစ်ခုရရှိခဲ့ပါတယ်။ဒါဟာ Ledecky အတွက်တော့ Olympic ပြိုင်ပွဲတွေမှာကိုယ်ကမြောက်ရတဲ့ရွှေစိတ်ဖြစ်ပါတယ်။ဒါပြင်မီတာ800အလုပ်ခုပြိုင်ပွဲမှာရွှေရတာကြောင့် Ledecky ဟာ Olympic ပြိုင်ပွဲမှာအဲ့ဒီပြိုင်ပွဲကို၄ချိန်ဆက်တိုက်အနိုင်ရတဲ့သူလည်းဖြစ်လာခဲ့ပါတယ်။အဲ့လိုမျိုးပြိုင်ပွဲမျိုးစားတစ်ခုကို၄ချိန်ဇက်တိုက်အနိုင်ရတာဟာသမိုင်းမှာသူနဲ့ Michael Phelps နှစ်ယောက်ပဲရှိတာလည်းဖြစ်ပါတယ်။ဒါပြင်မီတာ1500ရဲ့အလုပ်ကူးအမြန်ဆုံးစံချင်အခု20ကိုလည်းလက်တက်ကြီးကပဲတင်ထားတာဖြစ်ပါတယ်။အမေရိကန်ကနာမည်ကြီးဂျွန်ဘာဥစားသမား Simone Biles ကတော့မျိုးသမီးတူးချင်း Vault နဲ့ All Round လို့ခေါ်တဲ့၄မျိုးဆက်ပြိုင်ပွဲမှာရွှေစိတ်တစ်ခုရပြီးတော့အသင်းလိုက်မှလည်းရွှေစိတ်တစ်ခုရရှိခဲ့ပါတယ်။၅ရက်နေက flow ပြိုင်ပွဲမှာတော့ Brazil က Rebecca Andrade ကပထမရပြီးတော့ Biles ကတော့ဒုတိယပဲရခဲ့ပါတယ်။ဒါကြောင့် Biles ဟာဒီနေ့ Olympic ပြိုင်ပွဲမှာရွှေ၃ခုငွေတစ်ခုရရှိခဲ့တာဖြစ်ပါတယ်။ဒီနေ့ပြိုင်ပွဲမှာသူ့ရဲ့အောင်မြင်မှုတွေနဲ့ပတ်သက်ပြီး Biles ပြောတာကတော့
So I can't be mad at my performances. A couple years ago I didn't think I'd be back here at an Olympic game.
ကျွန်မဒီပြိုင်ပွဲမှာရွှေတစ်စိတ်စုတွေအကုန်မရလို့ကျွန်မကိုကျွန်မဒေါသမဖြစ်မိပါဘူး။ပြီးခဲ့တဲ့နှစ်တွေကဆိုကျမအိုလံပစ်ပြိုင်ပွဲမှာကစားနိုင်မယ်မကစားနိုင်ဘူးဆိုတာတော့ကျမမသိနိုင်ပါဘူးဆိုတော့အခုပြန်ကစားပြီးတော့ရွှေ၃ခုနဲ့ငွေတစ်ခုရပြီးစု၄ခုရယူနိုင်ခဲ့တာဆိုတော့ဒါကိုဘယ်လိုဒေါသဖြစ်ရမှာလဲကျမကိုကျမအတော်လေးဂုဏ်ယူမိပါတယ်ပြိုင်ပွဲဝင်ရတာအမြဲတမ်းစိတ်လှုပ်ရှားဖို့ကောင်းပါတယ
်ဒီနေ့အိုလံပစ်ပြိုင်ပွဲမှာအင်္ဂါနေ့အထိရွှေစိတ်အများဆုံးရထားတဲ့သူကတော့ပြင်သစ်နိုင်ငံကရေကူးအားကစားသမားလီယွန်မရှောင်းဖြစ်ပါတယ်သူဟာအမျိုးသားမီတာ200တူးချင်းလေးပြခုနဲ့ဖားကူးပြိုင်ပွဲတွေမှာရွှေစိတ်ရခဲ့သလိုအမျိုးသားမီတာ200နဲ့400တူးချင်း4မျိုးခုပြိုင်ပွဲမှာလည်းရွှေစိတ်တွေရထားတာကြောင့် Paris Olympic ပြိုင်ပွဲမှာရွှေစိတ်စုစုပေါင်း4ခုရထားပါတယ်။ဒါပြင်မရှောင်းဟာ August 2ရက်နေ့ကတူးချင်းမီတာ200 4မျိုးခုပြိုင်ပွဲမှာလည်း1မိနစ် 54.36 စက္ကန့်နဲ့2008တုန်းက American က Michael Phelps တင်ထားတဲ့ကမ္ဘာစံချိန်ကိုချိုးနိုင်ခဲ့ပါတယ်ခင်ဗျာ။တဲ့ဇာမရီဘမှာတော့မျိုးသားတူချင်းပြိုင်ပွဲတွေမှာဒီနေ့မှာဆာဗီးယားကဂျိုကိုဗစ်နဲ့စပိန်ကအယ်ကာရက်စ်ကိုဝန်းလူခဲ့ကြပါတယ်။ဂျိုကိုဗစ်ကအသက်38နှစ်အယ်ကာရက်စ်က21နှစ်ဖြစ်လို့ဒီနှစ်အိုလံပစ်ပြိုင်ပွဲကတော့အိုလံပစ်ဖိုင်နယ်သမိုင်းတစ်လျှောက်မှာအသက်အကြီးဆုံးဖိုင်နယ်တက်လာတဲ့သူနဲ့အသက်အငယ်ဆုံးဖိုင်နယ်တက်လာတဲ့သူနှစ်ယောက်ပိုလူကြတဲ့ပွဲဖြစ်လဲသမိုင်းဝင်သွားခဲ့ပါတယ်။တနင်္ဂနွေနေ့ကဖိုင်နယ်မှာတော့ဂျိုကိုဗစ်နဲ့အယ်ကာရက်စ်တို့အကြိမ်နဲ့ကစားပြီးနှစ်ပွဲလုံးတိုင်းဘရိတ်ထိကစားခဲ့ရပြီးတော့နောက်ဆုံးမှာဂျိုကိုဗစ်က86-86နဲ့နှစ်ပွဲပြန့်နေနိုင်ပြီးတော့ဆော်ဗီယက်နိုင်ငံအတွက်ရွှေစိတ်ရသွားခဲ့ပါတယ်။ဂျိုကိုဗစ်နိုင်ရပြီးတော့ရွှေစိတ်ရသွားလို့ Career Slam လို့ခေါ်တဲ့ Grand Slam ပြိုင်ပွဲလေးခုအပြင် Olympic ပြိုင်ပွဲမှာပါရွှေစိတ်ရရှိသွားခဲ့ပါတယ်။ဂျိုကိုဗစ်ဟာအခုဒီချိန်မှာအနိုင်ရလိုက်တဲ့အတွက်သူ့ရဲ့အိမ်မက်တွေလက်တွေဖြစ်လာခဲ့ပြီးတော့ကစားသမားတန်တန်းတစ်လျှောက်ဒါကအကြီးအမားဆုံးအောင်မြင်မှုဖြစ်တယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်။
And the fact that I won the bronze in the first Olympic Games.
ကျွန်တော်ရပထမဆုံး Olympic ပြိုင်ပွဲမှာတတိယကျေးဇူးတင်ဆုရပြီးတဲ့နောက်တကားမှဆုတ်ထမရတော့ပါဘူး။ပြီးခဲ့တဲ့ Olympic 4 ချိန်မှာ3ချိန်စီမီဖိုင်နယ်ရောက်ခဲ့ပေမဲ့အဲ့ဒါကိုမကျော်နိုင်ခဲ့ပါဘူး။အဲ့ဒီနောက်အခုအသက်38နှစ်ကြာမှအသက်21နှစ်သားလည်းဖြစ်ပြင်သစ် Open နဲ့ Wimbledon ကိုအနိုင်ရပြီးအခုလောလောဆယ်မှာကမ္ဘာအကောင်းဆုံး Tennis ကစားသမားလို့ပြောရမယ့်သူနဲ့ကစားပြီးနိုင်လိုက်တာဆိုတော့ဒါတွေအားလုံးစဉ်းစားလိုက်ရင်ဒီစုကကျွန်တော် Tennis ကစားသမားတက်တန်းတစ်လျှောက်အကြီးမားဆုံးအောင်မြင်မှုပါ
မြို့မီနူချင်းတင်းနစ်ပြိုင်ပွဲတွေဘက်မှာတော့ဒီနှစ်ကအာရှကဘူဆွဲခဲ့တာကြောင့်သမိုင်းဆန်ချိန်တစ်တခုတင်နိုင်ခဲ့တယ်လို့ပြောရမှာပါမြို့မီနူချင်းဖိုင်နယ်ကိုစနေနေ့ကကစားခဲ့ကြတော့မှာတရုတ်နိုင်ငံကဇန်ဂျင်ဝမ်ကခရိုအေးရှားကဒေါနာဗက်ဂစ်ကို 6-6-3 နဲ့နှစ်ပွဲပြန်နိုင်ပြီးတော့ရွှေစိတ်ရသွားခဲ့ပါတယ်ဒါဟာအိုလံပစ်မြို့မီနူချင်းတင်းနစ်ပြိုင်ပွဲတွေမှာအာရှတိုက်သူတယောက်ပထမဆုံးအချိန်ရွှေစိတ်ရခဲ့တာလည်းဖြစ်ပါတယ်
网球最好的一点就是它永远都有比赛，每一年我们都有比赛，每一年都有。
奥林匹克
点
杯嘛，南亚铺个，这嘛格里布瓦个没开的 A 麦吧？特别麦，这嘛把它吃奥运金的伊曼切队失败的嘞，这嘛也 A 麦队伊曼切队个没皮得吧？
ပြိုင်ပွဲတွေမှာတော့အမျိုးသားဘက်မှာအမေရိကန်ကရွှေစိတ်ရရှိသွားခဲ့ပါတယ်အမေရိကန်ကစကော်တီရှက်ဖလာကသက်မှတ်ရိုက်ချက်ထက်19ချက်ရှော့ရိုက်ပြီးတော့ ဗြိတိန်ကဒေါမီဖလီဝုဒ်ထက်တစ်ချက်အသာနဲ့ပထမရွှေစိတ်ရသွားခဲ့တာပါဂျပန်နိုင်ငံကဟိုက်ဒီကေမာဆူယာမာကတော့သတ်မှတ်ရိုက်ချက်ထက်18ချက်ရှော့ရိုက်ပြီးတော့စုစုပေါင်းရိုက်ချက်268ချက်နဲ့တတိယဂျေးစိတ်ရခဲ့ပါတယ်ခင်ဗျာအိုလံပစ်ပြိုင်ပွဲရဲ့အမျိုးသမီးဘောလုံးပွဲစီမီဖိုင်နယ်ပွဲတွေကိုတော့အင်္ဂါနေ့ကကစားကြတာမှာအမေရိကန်အမျိုးသမီးအသင်းကဂျာမနီကိုတကိုးကိုမရှိနဲ့နိုင်ပြီးတော့ဖိုင်နယ်ကိုတက်သွားခဲ့ပါတယ်ဒုတိယစီမီဖိုင်နယ်မှာတော့ဘရာဇီးလ်နဲ့ကမ္ဘာချန်ပီယံစပိန်အသင်းတို့ကစားခဲ့ကြပြီးတော့အဲ့ဒီပွဲမှာတော့ဘရာဇီးလ်က4-2နဲ့နိုင်သွားခဲ့ပါတယ်ဒါကြောင့်ဖိုင်နယ်မှာတော့အမေရိကန်အမျိုးသမီးအသင်းနဲ့ဘရာဇီးလ်အမျိုးသမီးအသင်းတို့ဘောလုံးကြမှာဖြစ်ပြီးတော့ဖိုင်နယ်ကိုတော့ဩဂတ်စ်လ10ရက်နေ့မှာကစားကြမှာဖြစ်ပါတယ်ခင်ဗျာကိုလိုမီးယားဂျမ်ဘွဲတွေထဲမှာလူကြိုက်အများဆုံးတဲ့ပြည်သက်စိတ်ဝင်စားမှုအများဆုံးဂျမ်ဘွဲတွေကတခုကတော့မြူသားမီတာ100ထားတို့ပြေးဝဲဖြစ်ပါတယ်ဒီနေ့ဖိုင်နယ်ကိုတော့ပြီးခဲ့တဲ့တိုကျိုအိုလံပစ်ချန်ပီယံမှာဆော့ဂျက်ကော့ပ်စ်နဲ့အတူအမေရိကန်3ယောက်ဂျမေကာ2ယောက်တို့တက်လာခဲ့ကြပြီးတော့အကျိတ်နဲ့ဖြစ်ခဲ့ပြီးတော့နောက်ဆုံးမှာတော့အမေရိကန်ကနိုအလိုက်က 9.9 စက္ကန့်နဲ့အနိုင်ရပြီးတော့ရွှေစိတ်ရသွားခဲ့ပါတယ်အမေရိကန်တွေတဲကဒီမတိုင်ခင်နောက်ဆုံးအချိန်အနိုင်ရခဲ့တာကတော့2004မှာဖြစ်လာကြောင်းဒါအမေရိကန်အပြေးသမားတွေအနေနဲ့မြို့သားအိုလံပစ်မီတာတရားပြိုင်ပွဲကို2.20အကြာမှာတစ်ခါပြန်ပြီးတော့အနိုင်ရလိုက်တာဖြစ်ပါတယ်။ဒီပြိုင်ပွဲမှာထူးခြားတာကတော့ပထမရတဲ့ Laos နဲ့ဒုတိယရတဲ့ Jamaica နိုင်ငံက Thompson တို့ဟာ 9.9 စက္ကန့်စီနဲ့ဒသမ2နေရာအထိတူပေမဲ့ Laos က10စက္ကန့်ရဲ့9000ပုံတစ်ပုံအသာနဲ့နိုင်ရသွားခဲ့တာဖြစ်ပါတယ်။ဒီပွဲမှာပန်းဝင်တဲ့စီးကိုအရင်ဖျက်ခဲ့တာက Jamaica က Thompson ဖြစ်ပါတယ်။ဒါပေမဲ့အိုလံပစ်ပြိုင်ပွဲရဲ့စီးကန်သတ်မှတ်ချက်တွေအရပန်းဝင်တဲ့စီးကိုခန္ဓာကိုယ်နဲ့ဖြတ်တဲ့အချိန်ကိုပဲယူလာကြောင်း Lions ကခြေတောက်နဲ့အရင်ဖြတ်သူတွေထက်နာတပြားတာပြီးတော့အနိုင်ရသွားခဲ့တာပါဒီဘက်မှာပြိုင်တဲ့အပြေးသမား၈ယောက်စလုံးလဲ10စက္ကန့်အောက်မှာအကုန်ပန်းဝင်ခဲ့ကြလို့စံချိန်တင်ခဲ့တဲ့ပြိုင်ပွဲတစ်ခုလဲဖြစ်ခဲ့ပါတယ်ပြေးခုံပြပြိုင်ပွဲတွေဘက်ကဒီအမျိုးသားဒုတ်ထောက်ခုံပြိုင်ပွဲမှာတော့ Sweden နိုင်ငံက Armand Duplantis ကသူကိုယ်တိုင်တင်ထားတဲ့ကမ္ဘာစံချိန်ကိုချိုးပြီးတော့ Paris Olympic ပြိုင်ပွဲရဲ့ရွှေစိတ်ကိုရသွားခဲ့ပါတယ်ဒူပလန်တစ်ဟာဒီပြိုင်ပွဲမှာရွှေစိတ်ကိုရပြီးတဲ့နောက်မှာပဲအိုလံပစ်စံချိန်ကိုချိုးဖို့အတွက်ဘားရန်ကိုပေ20 6.10 မီတာကိုမြင့်ပြီးတော့ခုံနိုင်ခဲ့သလိုနောက်တစ်ခါသူကိုယ်တိုင်တင်ခဲ့တဲ့ကမ္ဘာစံချိန်ကိုချိုးဖို့အတွက် 6.25 မီတာပေ20နဲ့6လမအထိထပ်မြင့်ပြီးတော့ခုံနာမှာကမ္ဘာစံချိန်ကိုချိုးနိုင်လိုက်တာဖြစ်တယ်ဆိုတာကိုတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါရခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်းကြားလို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabamis ဖြစ်ပါတယ
်ခုထုတ်လွှင့်ခဲ့တဲ့ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးခြင်းနဲ့ဆိုရင် bamis@voanews.com ကိုရေးသားပေးပို့နိုင်ပါတယ်ဗျာခုတော့ကျွန်တော်တို့ရဲ့မနေ့ဖက်ထုတ်လွှင့်ချက်တွေလည်းပြီးဆုံးကနေပြီဖြစ်လို့ထိတ်တန်းသတင်းအချင်းချုပ်ကိုကျွန်တော်ကပဲတင်ပြပေးပါမယ်ဗျာရှေ့လပိုင်းဒေသမှာပြည်ပခကျေပြတ်မလာစေဖို့တခြားနိုင်ငံတွေနဲ့အတူအမေရိကန်ပြည်ထောင်စုအနေနဲ့တန်တပန်ရိပ်ရအပြင်းထန်ကြိုးပမ်းဆောင်ရွက်နေတယ်လို့သမရအင်ပြူတော်အမျိုးသားလူမျိုးရေးကောင်စီပြောခွင့်ရသူဂျွန်ကာဘီကပြောပါတယ်။အီရန်အနေနဲ့သူတို့ပြောဆိုနေတဲ့အတိုင်းရှစ်ဆက်လှုပ်လာမယ်ဆိုရင်တော့အစ္စရေးနဲ့အမေရိကန်အကျိုးစီးပွားကိုကာကွယ်သွားဖို့ပြင်ထားတယ်လို့ဂျွန်ကာဘီကပြောပါတယ်။တခါရုရှားနိုင်ငံကတ်စ်ဒေသကိုယူကရိန်းဘက်ကချီချီမမရန်လိုတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ရုရှားသမရဗလာဒီမီယာပူတင်ကပြောပါတယ်။ယူကရိန်းနဲ့နေချင်းဆက်နေတဲ့ရုရှားအနောက်တောင်ပိုင်းကကတ်စ်ဒေသကိုနှစ်ရက်မြောက်အဖြစ်ယူကရိန်းတပ်တွေကစစ်ဖက်ရက်ဖက်မခွဲဘဲလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။တခါဘင်္ဂလားဒေ့ရှ်ဘက်မှာတော့နိုဘယ်ဆုရှင်မိုဟာမက်ယူနစ်ဟာပြင်သစ်ကနေပြန်လာပြီးအင်္ဂါနေ့ညနေပိုင်းမှာတော့ဘင်္ဂလားဒေ့ရှ်ဂျာပြတ်ဆိုရဂျီကဲဖြစ်တဲ့ကျန်းသစ္စာကျင်းဆိုဖို့စီစဉ်ထားတယ်လို့ဘင်္ဂလားဒေ့ရှ်စစ်တပ်ဂျီကဲကကြေညာပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဆန္ဒပြမငြိမ်သက်ဖြစ်မှုတွေကြောင့်ဝန်ကြီးချုပ်ရှိခ်ဟဆီနာယာဒူကထွက်တိုင်းပြည်ကနေထွက်ခွာသွားတဲ့နောက်နိုဘယ်ဆုရှင်ယူနစ်ကိုဂျာပြတ်ဆိုရဂျီကဲဖြစ်ဗိုလ်ချုပ်ကြီးဝါကာဥစမန်ကခန့်အပ်ခဲ့တာဖြစ်ပါတယ်ညာထိတ်တန်းသတင်းတွေကတော့ဒီလောက်ပါပဲညာအခုမနေ့ခင်းအစီအစဉ်ထုတ်လို့ရမှုကမတ်တင်ဂီထိုက်ဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ဒီကနေ့မနေ့အစီအစဉ်တွေကိုကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ညာ VOA American အတန်ရဲ့မနေ့ပိုင်းအစီအစဉ်တွေကိုဒီမှာပဲဆုံးသတ်ပြစီညာတော်တာရှင်တွေတကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကြီးကင်းပါစေကျွန်တော်ညဉ့်ညိုင်းပါညာ